Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့2019ခုနှစ်ဇွန်လ4ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ Line to meter 3240 48တို့ကနေဖမ်းယူနားဆင်နိုင်သလို VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News တို့မှာလည်းတပြိုင်တည်းထဲနားဆင်နိုင်ပါတယ်။ကျွန်တော်ရဲမထွန်းပါဒီမနေ့အတွက်အစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
။မင်္ဂလာပါရှင်။ကျွန်မခင်မြတ်တပါ။ဒီမနေ့ခင်းသတင်းတွေကိုမတ်တညီထိုင်တဲ့အတူကြီးညာပေးမှာပါ။ဗြိတိန်နိုင်ငံကိုတောက်ရောက်နေတဲ့ American သမ္မတ Donald Trump ကိုဗြိတိန်ပြည်မှကြီးက Buckingham နန်းတော်ထဲမှာဂုဏ်ပြုညစာစာပွဲနဲ့တီးခင်းအခမ်းခဲ့ပါလေ။သုံးရကြာချစ်ကြည်ခီးစဉ်ဖြစ်တဲ့ Czech သမ္မတနိုင်ငံကိုရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ဟာတနင်္လာနေ့မှာ Czech ဝန်ကြီးချုပ်နဲ့တွေ့ဆုံခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုရဲမင်းထွန်
းထဲတဲ့ရသတင်းတွေအပြီးနားဆင်ရမယ့်သတင်းတွေထဲမှာတော့လူမျိုးကွဲဘာသာကွဲတွေအကြားငြိမ်းချမ်းရေးနဲ့ဟန်ချက်ညီညီနေထိုင်နိုင်ရေးအတွက်ဘာလို့တင်တယ်လဲဆိုတာနဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်က
Everybody who wants peace and harmony and rights for all the peoples in Rakhine Muslims Rakhines and all the ethnic peoples
Chat Tamara နိုင်ငံခီးစဉ်တွင် Rakhine ပြည်နယ်နဲ့တခြားတိုင်းရင်းသားပြည်ပတွေနဲ့ပတ်သက်ပြီးဒေါန်ဆန်းစုကြည်ပြောကြားခဲ့တာပါမကြခင်နားဆင်ကြရမှာပါဒါပြင်ထိုင်းမြန်မာနယ်စပ်ကတင်သွင်းလာတဲ့မွေးစေးကီလို900ကိုထိုင်းရဲတပ်ဖွဲ့ကဖမ်းမိတဲ့အကြောင်း American သမ္မတ Donald Trump ရဲ့ UK နိုင်ငံခီးစဉ်နဲ့အိန္ဒိယနိုင်ငံရွေးကောက်ပွဲလွန်အခြေအနေတွေကိုတင်ဆက်သွားဖို့ရှိပါတယ်။အရင်ဆုံးတော့ဒီကနေ့မနေ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ကင်မျိုးသက်နဲ့မတ်တိန်ခိုင်တူကပြောပြပေးပါမယ်ခင်ဗျာ
။ဗြိတိန်နိုင်ငံကိုတောက်ရောက်နေတဲ့ American သမ္မတ Donald Trump ရဲ့ခီးစဉ်အတွင်းတော်ဝင်မိသားစုတွေနဲ့တွေ့ဆုံမှုအပြင်နိုင်ငံတော်ဂုဏ်ပြုညစာစာပွဲတက်ရောက်မှုဒါအပြင်ဗြိတိန်ဝန်ကြီးချုပ် Theresa May တို့နဲ့ပါတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။တနင်္လာနေ့မှာ Buckingham နန်းတော်ကိုရဟတ်ရင်နဲ့ရောက်ရှိလာတဲ့သမ္မတ Trump နဲ့သမ္မတကတော် Melania တို့ကိုဗြိတိန်ပြည်မကြီး Elizabeth ကကြိုဆိုနှုတ်ဆက်ခဲ့ပါတယ်။တနက်41ချက်ပြစ်ဖောက်ပြီးကြိုဆိုတဲ့ကြိုဆိုပွဲအခမ်းအနားအပြီးမှာတော့ဗြိတိန်မကြီးနဲ့တီးတန့်နေလစာစားသုံးခဲ့တယ်လို့နန်းတော်တဲ့ကဗကြီးကားတွေကပါလှည့်လည်ကြည့်ရှုခဲ့တာမှာဂရနေဒီယာအဆောင်တပ်ရဲ့ကျိုးစိုးဂုဏ်ပြုမှုကိုခံယူခဲ့တယ်လို့သမိုင်းဝင်ဝက်စ်မင်စတာဘုရားကျောင်းကိုလည်းတွားရောက်ခဲ့ပါတယ်။ဒါပြင်ချဲလ်စ်မင်သားရဲ့လန်ဒန်ကလီယရန့်စ်ဟောက်စ်ဆိုင်မှာမင်သားနဲ့အတူလက်ဖက်ရည်တောက်သုံးခဲ့တာပါ။သမရနဲ့သမရကတော်တို့ကိုဗြိတိန်ဘုရင်မကြီးကဘာကင်ဟမ်နန်းတော်ထဲမှာဂုဏ်ပြုညစာစာပွဲနဲ့တီးခင်းအခမ်းခဲ့ပြီးဘုရင်မကြီးနဲ့အတူချင်ရော်ဖိလစ်မင်သားကြီးချဲလ်စ်မင်သားနဲ့ချင်ရော်ကမလာမင်သားဝီလျံနဲ့ချင်ရော်ကိတ်တို့လည်းတက်ရောက်ခဲ့ပါတယ်။ဒီညစာစာပွဲကိုသမရထရမ့်ရဲ့အသားသမီး၄ယောက်ဖြစ်တဲ့ Donald Trump Jr.Ivanka Trump နဲ့သူ့ခင်ပွန်း Jared Kushner, Eric Trump နဲ့ဇနီး Lara တို့နဲ့အတူ Tiffany Trump တို့ပါတက်ရောက်ခဲ့ကြတာဖြစ်ပါတယ်
။ Syria နိုင်ငံ Idlib ပြည်နယ်တွင်မှဘုံကျဲတိုက်ခိုက်နေတာတွေရပ်ဖို့ Syria, Russia နဲ့ Iran တို့ကို American သမ္မတ Donald Trump ကတောင်းဆိုလိုက်ပြီးနိုင်ပိုင်းအတွင်းမှာပဲ Syria အစိုးရတပ်ဖွဲ့တွေကနိုင်ငံအနောက်မြောက်ပိုင်းကဈေးတစ်ခုပေါ်ကိုဘုံကျဲတိုက်ခိုက်ခဲ့တာကြောင့်အနည်းဆုံးအရက်သား၄ဦးသေဆုံးရပါတယ်။တနင်္လာနေ့ကလေကြောင်းတိုက်ခတ်မှုမှာတော့ Idlib ပြည်နယ်တွင်းက Maret El Naman မြို့ကဈေးကိုထိမှန်ခဲ့တယ်လို့ Britain အခြေစိုက် Syria လူအခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်။ဘုံကျဲတိုက်ခတ်ခံရမှုအပြီးဗီဒီယိုထဲမှာတွေ့ရတာမှာတော့ဒေသခံတွေနဲ့အတိုက်ခံ Syria ရဲ့သားကာကွယ်ရေးတပ်ဖွဲ့တွေကဈေးဆိုင်နဲ့အဆောက်အုံဖြတ်တွေအောက်မှာပိတ်မိနေသူတွေကိုရှာဖွေနေတာတွေ့ရပါတယ်။ Syria တပ်ဖွဲ့တွေရဲ့ဘုံကျဲတိုက်ခတ်မှုတွေကအပြစ်မဲ့ရဲ့သားအများအပြားကိုလက်လွတ်စပယ်တပ်ဖြတ်နေတာလို့အမေရိကန်သမ္မတထရန့်ကတနင်္ဂနွေနေ့နှောင်းပိုင်း Twitter လူမှုကွန်ရက်မှာပြောဆိုတာဖြစ်ပါတယ်။တပ်ဖြတ်မှုတွေကိုကဘာကစောင့်ကြည့်နေတဲ့ဘိုင်းရွယ်ချက်နဲ့လုပ်နေပြီးဘာတွေများရမှလဲရပ်ပါလို့သမ္မတထရန့်ကအရှိခဲ့ပါတယ်။ဆီးရီးယားနိုင်ငံ Idlib ပြည်နယ်တွင်လူသားဆိုင်ရာဘေးဒုက္ခစိုးရိမ်ချက်တွေကြောင့်အစွမ်းကုန်ထိုးစစ်ဆင်တာတွေရပ်ဖို့ပြီးခဲ့တဲ့နှစ်ကဆီးရီးယားနဲ့တကွသူ့ရဲ့မဟာမိတ်တွေကိုတောင်းဆိုခဲ့တဲ့အကြောင်းကိုလည်းသမ္မတထရန့်ကတနင်္ဂနွေနေ့အင်ပီရိုမှာသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်
ဆူဒန်နိုင်ငံခါတုံးမြို့မှာဆန္ဒပြမှုကိုတနင်္လာနေ့ကဆူဒန်လုံခြုံရေးတပ်တွေဖြိုခွင်းမှုကြောင့်ဒါဇင်းနဲ့ချီးပြီးတိုက်ဆုံမှုတွေဒါမှမဟုတ်ဒဏ်ရာရမှုတွေဖြစ်ပွားခဲ့တာအတွက်ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကအပြစ်တင်ရှုံချလိုက်ပါတယ်။လုံခြုံရေးတာဝန်ရှိသူတွေကထိုင်းတပိတ်မှောက်နေတဲ့ဆန္ဒပြသူတွေကိုအင်အားသုံးနှိမ်နင်းမှုတွေလုပ်ခဲ့တယ်လို့ဒီလုံခြုံရေးတပ်သားတွေဟာရှေးကုသတဲ့အဆောက်အဦတွေတဲ့ကိုပြစ်ခတ်မှုတွေလုပ်ခဲ့တဲ့အတွက်ရှုံချကြောင်းနယူးယောက်ကကုလသမဂ္ဂရုံးချုပ်မှာအတွင်းမှုချုပ်ကပြောကြားခဲ့ပါတယ်။ဒါအပြင်ဆူဒန်နိုင်ငံရဲ့ဂျာဖြစ်စစ်ကောင်စီဟာဆူဒန်ပြည်သူတွေရဲ့လုံခြုံရေးအတွက်တာဝန်ရှိကြောင်းလည်းသတိပေးလိုက်ပါတယ်။ဆူဒန်ကာကွယ်ရေးဝန်ကြီးဌာနအပြင်ဘက်မှာလွန်ခဲ့တဲ့သတင်း၈ပတ်ခရဲကစပြီးဆန္ဒပြမှုသူတွေကိုလုံခြုံရေးရဲတွေကတနင်္လာနေ့မှာဝင်ရောက်စီးနှင်းပစ်ခတ်ခဲ့တာဖြစ်ပါတယ်။ဆန္ဒပြသူတွေဟာဆူဒန်မှာစစ်တပ်ကအရက်ဖက်ကိုအာဏာလွှဲပြောင်းပေးဖို့အတွက်တောင်းဆိုနေကြတာဖြစ်ပါတယ်။
မက္ကဆီကိုပို့ပုံတွေအပေါ်အမေရိကန်သမ္မတကအခွန်ထပ်တိုးကောက်ဖို့ချင်းချောက်မှုဟာဆိုရင်နှစ်နိုင်ငံစလုံးရဲ့စီးပွားရေးအပေါ်အထိနာစီမှာဖြစ်တယ်လို့မက္ကဆီကိုကိုဖျက်ပြီးအမေရိကန်ကိုလာကြတဲ့ဗဟိုအမေရိကန်နိုင်ငံတွေကရွှေ့ပြောင်းနေပို့ပြီးတော့များလာစေမယ်လို့မက္ကဆီကိုကတင်းနယ်လာနေမှာသတိပေးလိုက်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကနောက်သတင်းပတ်မှာသွင်းကုန်ကို900ဂိုင်းနှုန်းသတ်မှတ်မဲ့ရေလျှောက်ရှားနိုင်ဖို့မက္ကဆီကိုကိုဖျက်သန်းတဲ့ရွှေ့ပြောင်းနေရဲ့လမ်းကြောင်းကိုပိတ်ပေးဖို့သမ္မတထရန့်ရဲ့တောင်းဆိုထားတဲ့အခြေအနေမှာပဲအခုချိန်မှာရှိသေးတယ်လို့မက္ကဆီကိုတာဝန်ရှိသူတွေကဝါရှင်တန်မှာစတင်ဆွေးနွေးချိန်မှာပြောဆိုထားပါတယ်အမေရိကန်မှာနိုင်ငံရေးခုံလုံခွင့်ရဖို့ကြိုးစားသူတွေအနေနဲ့မက္ကဆီကိုမှာဒုက္ခသည်အဖြစ်ပထမဆုံးရှောက်ထားဖို့လိုအပ်တဲ့တတိယနိုင်ငံသဘောတူညီချက်ကိုတော့တာဝန်ရှိသူတွေကအတိအကျညှင်းဆိုထားပါတယ်။ဘာရီညှိလို့ရနိုင်တယ်ဆိုတာကိုရှင်းရှင်းလင်းလင်းကန့်သတ်ထားပြီးဒီကန့်သတ်ချက်ကမက္ကဆီကိုရဲ့ဂုဏ်သိက္ခာဖြစ်တယ်လို့လည်းအမေရိကန်ဆိုင်ရာမက္ကဆီကိုသံမကြီးမာတာဘာစီနာကပြောဆိုထားပါတယ်ရှင်။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12139လိုင်းဒိုမီတာ40 kHz 9139လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေ American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်တောင်ကျာချစ်ကြီးခီစဉ်ဖြင့် check သမရနိုင်ငံကိုရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ဟာမနေ့ကတနင်္လာနေ့မှာ check ဝန်ကြီးချုပ် Andre Babbage နဲ့မြို့တော် Prague မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။အခု check နိုင်ငံခီစဉ်ဟာ9နှစ်တွင်ဒေါန်ဆန်းစုကြည်ရဲ့ဒုတိယအကြိမ်မြောက်သွားရောက်တာဖြစ်ပါတယ်။ check ကိုလာတဲ့အကြောင်းရင်းတွေထဲမှာမြန်မာတန်ရုံပြန်ပြီးဖွင့်ဖို့အတွက်ဖြစ်တယ်လို့ဒေါန်ဆန်းစုကြည်ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။နိုင်ငံတကာတိုင်ဝမ်ကအောင်ဆက်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကရွှေကြရီပေါ်မြန်မာစစ်တပ်ရဲ့လူမျိုးတုံးတပ်ဖြတ်မှုကျူးလွန်မှုစတဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးဒေါန်ဆန်းစုကြည်ကိုသတင်းတောက်တွေကဝိုင်းဝန်းမေးခွန်းထုတ်ခဲ့ပြီးတော့ရခိုင်ပြည်နယ်ကလူခွင့်ရေးဆွဆွဲချက်တွေနဲ့ပတ်သက်ပြီးမြန်မာအစိုးရအနေနဲ့နိုင်ငံတကာတန်တမာနှူးပါတဲ့စုံစမ်းကော်မရှင်ဖွဲ့ပြီးဆောင်ရွက်နေတယ်လို့ဒေါန်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။ကုလသမဂ္ဂရဲ့မြန်မာပေါ်ဆုံးဖြတ်ချက်တချို့ကိုသူ့အနေနဲ့သဘောမတူကြောင်းနဲ့နိုင်ငံတကာအတိုင်းဝန်တွေနဲ့ရခိုင်ပြည်နယ်ကလူမှုအတိုင်းဝန်တွေကြားစိတ်ဝမ်းကွဲအောင်မလုပ်ဖို့လဲဝေဖန်ပြောဆိုခဲ့ပါတယ်။ပြည်မျိုးကနာမည်ကြီး Charles Tagato မှာတနင်္လာနေ့ညပိုင်းဖြစ်လို့တဲ့ဟောပြောပွဲမှာမြန်မာနိုင်ငံဒီမိုကရေစီအတွင်းကူးပြောင်းရေးနဲ့ပတ်သက်ပြီးဒေါန်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။အင်ကာနေ့မှာတော့ Czech နိုင်ငံသားရေးဝန်ကြီးနဲ့မနက်စာတူစားပြီးတော့နှစ်နိုင်ငံစီးပွားရေးညီလာခံကိုတက်ရောက်ကြမှာဖြစ်ပါတယ်
။တရုတ်နိုင်ငံမှာလွန်ခဲ့တဲ့နှစ်ပေါင်း30လုံးကတရုတ်အစိုးရရဲ့တရားနာမယ်ရင်ပြင်မှာသဘောထားဆန့်ကျင်သူတွေကိုသွေးရည်တန်ရုပ်ဖြိုခွင်းနှိမ့်နှင်းမှုကိုရရရင်ရင်ရင်ဆိုင်ခဲ့ကြတဲ့တရုတ်ပြည်သူတွေရဲ့တရားကောင်းတွေကိုအမေရိကန်ပြည်ထောင်စုကတနင်္လာနေ့မှာဂုဏ်ပြုလိုက်ပါတယ်။ဘာလင်တိုင်းပြိုချမှုအပြီးအရှေ့ဥရောပမှာကွန်မြူနစ်ဝါဒအကျဆုံးခဲ့ပြီးလပိုင်းအကြမ်းမှာဆက်တင်ခဲ့တဲ့1989ခုနှစ်ဇွန်လ4ရက်နေ့တန်ချက်ကာကားတွေစစ်သားတွေကြောင့်ရာနေချီတေဆုံးခဲ့ရတဲ့ဆန္ဒပြသူတွေဟာဆိုရင်ကမ္ဘာတလွတ်လွတ်လပ်မှုနဲ့ဒီမိုကရေစီရေးအတွက်တောက်ဆိုဖို့အနာဂတ်မျိုးဆက်တွေအတွက်အတူယူစရာဖြစ်ခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုကကြေညာချက်မှာပြောဆိုထားပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း30ကအဖြစ်အပျက်တွေဟာစိတ်ထဲမှာဆွဲထင်နေသေးပါလို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောပါတယ်။တမိုင်းမှာအမဲဆက်ဖြစ်နေတဲ့ဒီအဖြစ်အပျက်အတွက်အဓိကထိခိုက်နစ်နာရသူတွေတက်တာရရစေဖို့တေဆုံးသူတွေဓမ္မမဟုတ်လဲပျောက်ဆုံးသူတွေကိုအပြည့်အဝစီရင်ပြုစုထုတ်ပြန်ဖို့ကိုလည်းတရုတ်အစိုးရကိုသူကတိုက်တွန်းပါတယ်
ဖိုင်ဂျီကွန်ရက်တွေတည်ထောင်မှုလုပ်နေတဲ့ဥရောပ မဟာမိတ်တွေအနေနဲ့လုံခြုံရေးဆိုင်ရာအန္တရာယ်ရှိတဲ့တရုတ်စစ်သွေးကုမ္ပဏီ Huawei ကိုတရိပ်ထားဖို့ American ပြည်ထောင်စုကထပ်မံတရိပ်ပေးလိုက်ပါတယ်။ American နဲ့လုံခြုံရေးဆိုင်ရာထိပ်တန်းလှုပ်ရှားချက်လက်တွေမျှဝေတုံ့ဆက်နေတဲ့ဥရောပမဟာမိတ်တွေအနေနဲ့အန္တရာယ်ရှိတဲ့ Huawei ကုမ္ပဏီရဲ့ကွန်ရက်ကိုမသုံးချဖို့ရှင်းလင်းရှင်းလင်းလင်းပြောခဲ့ပြီးလို့ American နိုင်ငံခြားရေးဝန်ကြီး Mike Pompeo ကတနင်္လာနေ့မနက်ငယ်နယ်သာလန်နိုင်ငံခြားရေးဝန်ကြီးနဲ့တွေ့ဆုံပွဲအပြီးမှာပြောကြားခဲ့ပါတယ်။ Dash ထောက်လိုင်းရေးအဖွဲ့ရဲ့စုံစမ်းစစ်ဆေးမှုတွေရ Huawei ကုမ္ပဏီရဲ့ software မှာဖုံးကွယ်ထားတဲ့အရာရှိနေတာကိုတွေ့ရတဲ့အတွက်30တူရဲ့အချက်လက်တွေကိုတိကျမပေးခဲ့ကြအောင်အစိုးရခံစားထွက်ပေါ်လာချိန်မှာပဲ American နိုင်ငံခြားရေးဝန်ကြီးကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။
ဩစတြေးလျနိုင်ငံကဒုက္ခသည်တဦးကိုလူဝင်မှုကြီးကြပ်ရေးဆိုင်ရာထိမ့်သိမ်းရေးစခန်းနဲ့အကန့်အသတ်မရှိထိမ့်သိမ်းထားတာဟာဆိုရင်နိုင်ငံတကာဥပဒေကိုချိုးဖောက်ရာရောက်တယ်လို့ကုလသမဂ္ဂကဆွဆွဲလိုက်ပါတယ်။ဆီဒနီကထိမ့်သိမ်းရေးစခန်းတစ်ခုမှာ2010ပြည်နှစ်ကစလို့ထိမ့်သိမ်းခံထားရတဲ့သီရီလင်ကာနိုင်ငံကအသက်36နှစ်အရွယ်တမဲလ်အမျိုးသားတဦးအရေးနဲ့ပတ်သက်ပြီးကုလသမဂ္ဂကအခုလိုပြောဆိုတာပါ။ကုမာလို့သိကြတဲ့သီရီလင်ကာအမျိုးသားကဩစတြေးလျမှာနိုင်ငံရေးခေါလုံကွင်းရဖို့ကြိုးပမ်းရင်း2010ပြည်နှစ်ကစလို့အခုချိန်ထိဖန်စီထိမ့်သိမ်းခံထားရတာဖြစ်ပါတယ
်။အင်္ဂါနေ့မနေ့ဖက်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့မတ်သိန်ကြီးထိုက်တို့ပြောပြခဲ့တာပါ။အခုတော့သတင်းဆောင်မတွေကိုဇက်တိုက်တင်ဆက်ပေးပါမယ်။ပထမဆုံးနိုင်ငံတကာသတင်းတစ်ပုဒ်ကိုနားဆင်ကြည့်အောင်။သတင်းတစ်ပတ်ကြာဥရောပခီးစဉ်နဲ့ပထမခီးတစ်ထောင်နားရာဗြိတိန်နိုင်ငံကို American သမ္မတ Donald Trump နဲ့ဇနီး Melania Trump တို့ဟာတနင်္လာနေ့ကဆက်ရောက်ခဲ့ပါတယ်။နိုင်ငံတော်အက်ဒီတော်ဖြစ်တော့ရောက်ခဲ့တဲ့ဒီခီးစဉ်တွင်ဗြိတိန်ပြည်မကြီး Elizabeth ကလက်ခံကြိုဆိုခဲ့ပြီး Buckingham နန်းတော်မှာညစာစားပွဲနဲ့တည်ခင်းအပ်ခံခဲ့ပါတယ်။သမ္မတ Trump ရောပြည်မကြီး Elizabeth တို့နှစ်ဦးစလုံးကပါနှစ်နိုင်ငံဆက်ဆံရေးဟာဒုတိယကမ္ဘာစစ်အတွင်းကစလို့ခိုင်မာလာခဲ့တာကိုချီးကျူးပြောကြခဲ့ပါတယ်အကြောင်းစုံကိုဒေါ်လှလတန်းကတင်ပြပေးပါပ
ါဗြိတိန်ဒုတိယမြောက်အလစ်စဘက်ပြည်မကြီးဟာဘတ်ကင်ဟမ်နန်းတော်မှာတင်လာနေညကနိုင်ငံတော်အဲ့တဲ့တော်တွေဖြစ်တဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဇနီးမီလီနီယာထရမ့်တို့ကိုအမှုထားပြီးအဲ့တဲ့တော်190လောက်တက်ရောက်ခဲ့တဲ့နိုင်ငံတော်ညစာစားပွဲမှာ21ရာစုအကဲဆတ်မှုများကိုရင်ဆိုင်နေရတဲ့နှစ်နိုင်ငံအနေနဲ့ဒုတိယကမ္ဘာစစ်တွင်းကခိုင်မာခဲ့တဲ့မဟာမိတ်ဆက်ဆံရေးကိုပြန်ပြောင်းသတိရစေတယ်လို့ဘီအမကြီးကပြောခဲ့ပါတယ
်။ As we face the new challenges of the 21st century.
21ရာစုရဲ့အကဲဆတ်မှုအသစ်တွေကိုရင်ဆိုင်ရမှာဒုတိယကမ္ဘာစစ်ကြီးပြီးဆုံးခဲ့တဲ့ဒီဒေးနှစ်ပတ်လည်အထိမ်းအမှတ်ဟာနှစ်နိုင်ငံအတူတကွအကျိုးပန်းမှုတွေကိုပြန်ပြောင်းအမှတ်ရစေပါတယ်။ဒုတိယကမ္ဘာစစ်မှာအတူတကွအသက်ပေးဆန့်လွတ်ခဲ့ကြပြီးတဲ့နောက်ဗြိတိန်အမေရိကန်ပြည်ထောင်စုနဲ့တခြားမဟာမိတ်နိုင်ငံတွေဟာစစ်ရဲ့ဆိုးဝါးထားတဲ့အနိဋ္ဌာယုံတွေထပ်ပြီးမကြုံတွေ့ရလေအောင်နိုင်ငံတကာအဖွဲ့အစည်းတွေကိုချမှတ်တည်ထောင်ခဲ့ကြပါတယ်။ကမ္ဘာကြီးကပြောင်းလဲလာပေမဲ့အသက်ပေးတိုက်ခိုက်ခဲ့ကြတဲ့ငြိမ်းချမ်းရေးကိုထိန်းသိမ်းနိုင်ဖို့အတွက်ကျမတို့နိုင်ငံတွေချမှတ်ခဲ့တဲ့စနစ်တွေရဲ့မူရင်းဥတီချက်တွေကိုတော့အမြဲတည်ရနေကြမှာဖြစ်ပါတယ
်။ပြည်ပမာကြီးအလစ်စဘက်နေနဲ့အမေရိကန်ရဲ့34ဦးမြောက်သမရလည်းဖြစ်အချိန်ကအမေရိကန်စစ်တပ်မှာကျင်ငါပွင့်ဗိုလ်ချုပ်လဲဖြစ်တဲ့အပြင်မဟာမိတ်တပ်တွေနော်မန်ဒီကမ်းခြေတက်တိုက်စဉ်ကဥရောပမဟာမိတ်တပ်တွေကိုထိုးစင်ဦးစီးခဲ့တဲ့ဗိုလ်ချုပ်ကြီးဒွိုက်အိုက်ဇင်ဟာဝဲသမ္မတဖြစ်ခဲ့တဲ့လက်ထက်တွင်အမေရိကန်ပြည်ထောင်စုကိုပထမဦးဆုံးကြီးနိုင်ငံတော်ဧည့်သည်တော်ဖြစ်ရောက်ရှိခဲ့တာဖြစ်ပါတယ်။ညစာဆက်ပွဲမှာဘီအမကြီးကသမ္မတအိုက်ဇင်ဟာဝဲရဲ့လှုပ်ဆောင်ချက်တွေကိုချီးကျူးခဲ့ပြီးနိုင်ငံအနေနဲ့လုံခြုံရေးသာမကအမေရိကန်နဲ့ဗြိတိန်တို့ရဲ့စီးပွားရေးအပြင်ယဉ်ကျေးမှုအဆက်အနွယ်အကောင်းမှုကိုလည်းထောက်ပြခဲ့ပါလေ
Of course it is not only our security which unites us but our strong cultural links and shared heritage
Every year နိုင်ငံအနေနဲ့လုံခြုံရေးကြောင့်သာစီးလုံးညီညွတ်တာမဟုတ်ပါဘူးကျမတို့မျှဝေတဲ့ယဉ်ကျေးမှုအမွေအနှစ်ကိုလည်းအားကောင်းခိုင်မာအောင်လှုပ်ဆောင်ကြပါတယ်ဗြိတိန်ကိုနှစ်ဆန်အမေရိကန်နိုင်ငံသား၄သန်းလောက်လာပြီးလဲကြပါတယ်အများစုကဗြိတိန်နယ်ပေါ်တွေဖြစ်ပါတယ်။သမရာကြီးကိုရင်လည်းကျမတို့နိုင်ငံနဲ့အထူးဆက်ဆက်မှုကတော့သူဟာ Scott မျိုးနွယ်ဝင်ဖြစ်လို့ပါပဲ
။ဗြိတိန်နဲ့အမေရိကန်တို့မှာနှစ်နိုင်ငံစီးပွားရေးနှီးမြှုပ်နှံမှုမှာအပြန်အလှန်အများဆုံးဖြစ်ပြီးအမေရိကန်ပြည်ထောင်စုမှာတွားရောက်လုပ်ကိုင်နေတဲ့ဗြိတိန်ကုမ္ပဏီတွေအနေနဲ့လည်းအမေရိကန်နိုင်ငံသားတသန်းနီးပါးလောက်ကိုအလုပ်ကိုင်ဖန်တီးပေးတယ်လို့လည်း British ဘီအမကြီးကပြောခဲ့ပါတယ်။သမရာထရမ့်ကလည်း190ကြာနှစ်နိုင်ငံဆက်ဆံရေး နှစ်တာရကိုမိမောင်းထိုးပြခဲ့ပြီးဒုတိယကမ္ဘာစစ်တွင်ဗြိတိန်နိုင်ငံသားတွေရဲ့တပ်တီကိုလည်းသမ္မတကအခုလိုချီးကျူးလိုက်ပါတယ
် In that dark hour the people of this nation showed the world what it means to be British They cleared records from the streets
မောင်းကြတဲ့ခေတုံးကဗြိတိန်နိုင်ငံသားတွေဟာကမ္ဘာကိုသူတို့ဗြိတိန်လူမျိုးဖြစ်ရတဲ့ဂုဏ်ကိုကျတတ်နိုင်ခဲ့ကြပါတယ်လက်မတွေပေါ်မှာအပြည့်အစည်တွေကိုရှင်းလင်းဖယ်ရှားခဲ့ကြတယ်လို့စစ်တမ်းခံခဲ့ရတဲ့သူတို့ရဲ့နေအိမ်တွေမှာလည်း Union Jack အလံကိုလွှင့်ထူနိုင်ခဲ့ကြပါတယ်။အောက်ပွဲခံတဲ့အထိတိုက်ပွဲဝင်ခဲ့ကြပါတယ်။အောက်ပွဲခံဖို့ကိုမစုံမနစ်ကြိုးပမ်းခဲ့ကြတယ်။ဗြိတိန်နိုင်ငံရဲ့တားကောင်းသမီးကောင်းတွေဟာသူတို့ကံကြမ္မာသူတို့လက်ထဲမှာရှိတယ်ဆိုတာကိုအမှကန်ကျဲရရှိဖို့တတ်တည်ပြခဲ့ကြတာဖြစ်ပါတယ
်။တမရထရမ့်နဲ့ဘီမာကြီးလစ်စဘက်တူဟာညစာဆဲပွဲမှာလွတ်လပ်မှုအချုပ်အခြာအာဏာပိုင်ဆိုင်မှုနဲ့ကိုယ့်ကျမကိုဖန်တီးနိုင်မှုအဆရှိတဲ့တူနီသောဆန်ထားချက်တွေကြောင့်နှစ်နိုင်ငံဆက်ဆံရေးဟာခိုက်မာတယ်လို့လည်းထောက်ပြခဲ့ကြပါတယ်။သမ္မတထရမ့်ကလက်ရှိခီးစင်မှာသမ္မတကရော့ပြင်သူ့ရဲ့အရွယ်ရောက်တဲ့တာသမီတွေဖြစ်တဲ့အိမ်ဘူရိုထိပ်တန်းအရာရှိအီဗန်ကာထရမ့်အပြင်ဒေါ်နယ်ထရမ့်ဂျူနီယာအဲရစ်ဂျူနီယာနဲ့သမီးငယ်ဆုံးတစ်ဖနီထရမ့်တို့လည်းဒီခီးစင်မှာလိုက်ပါခဲ့ကြပါတယ်။သမ္မတထရမ့်အနေနဲ့ယာရူးကနေဇွန်လ9ရက်နေ့နှုတ်ထွက်တော့မယ်ဝင်ကြီးချုပ်ထရီဇာမေနဲ့ဒီကနေ့အင်္ဂါနေ့မှာတွေ့ဆုံမှုရှိပါလေဒီဒီခေါ်ဒုတိယကမ္ဘာစစ်ပြီးဆုံးတဲ့85နှစ်မြောက်ထိမ့်မခန်းသားတွေကိုတော့အင်္ဂလိပ်ရေလက်ကြားတစ်ဖက်ချက်ရှိဗြိတိန်နဲ့ပြင်သစ်နိုင်ငံလုံးမှာကျင်းပမယ့်အခမ်းအနားကိုတက်ရောက်ဖို့ရှိပြီးအိုင်ယာလန်ကိုလည်းသမ္မတအဖြစ်နဲ့ပထမဦးဆုံးချင်းဒီခီးစင်မှာတွားရောက်ဖို့ရှိပါလေရှင
်ဒေါ်လာတန်တင်မြတ်တော်တာပါဆက်လက်ပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ရဲ့ checks နိုင်ငံခီးစဉ်အကြောင်းပြောပြမှာပါမြန်မာနိုင်ငံကရခိုင်ပြည်နယ်နဲ့အခြားတိုင်းရင်းသားပြည်ပကတွေနဲ့ပတ်သက်ရင်နိုင်ငံတကာအနေနဲ့လူမှုအတိုင်းဝိုင်းတွေကြားစိတ်ဝမ်းကွဲအောင်မလုပ်ဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်က checks သမရနိုင်ငံခီးစဉ်အတွင်းပြောကြားလိုက်ပါတယ်မြန်မာအပေါ်ချမှတ်ထားတဲ့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်တချို့ကိုသူ့အနေနဲ့သဘောမတူကြောင်းကိုလည်းတင်းနာနေက break မြောက်မှာလုတ်တဲ့ checks ဝန်ကြီးချုပ် Andrej Babis နဲ့ပူတွဲသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။မတ်အင်ဂျင်နိုင်ကအပြည့်အစုံကိုတင်ပြမှာပါ။တ
ုံရကြချစ်ချီခီးစဉ်ဖြစ်ချက်သမရနိုင်ငံကိုရောက်ရှိနေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာမနစ်တနေ့လာနေကချက်ဝင်ကြီးချုပ်အန်ဒရူးဘာဘီးစ်နဲ့မြို့တော်ပရက်မှာတွေ့ဆုံဆွေးနွေးပြီးပူတွဲသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။ချက်နိုင်ငံကိုတူလာရတဲ့အကြောင်းရင်းတစ်ခုကလည်းမြန်မာတန်ယုံပြန်ပြီးဖွင့်ဖို့အတွက်ဖြစ်တယ်လို့ဒေါက်ဆန်းစုကြည်ကသတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ
်။ Thank you, Excellency. It's a pleasure to be here in Prague for the second time.
သူပြောသွားတာကအခုချက်နိုင်ငံခီးစဉ်ဟာသူ့အတွက်ခုနှစ်နှစ်အတွင်းဒုတိယအကြိမ်မြောက်ဖြစ်ပြီးမြန်မာတန်ယုံအခုလိုပြန်ဖွင့်နိုင်တာဟာနှစ်နိုင်ငံဆက်ဆက်ရေးတိုးတက်မြင့်မားကောင်းမွန်လာတဲ့လက္ခဏာဖြစ်တယ်လို့ဒေါက်ဆန်းစုကြည်ကပြောသွားတာပါ။ဒါအပြင်1980ခုနှစ်တွေတဝိုက်ကမြန်မာဘက်ကနေချက်နိုင်ငံနဲ့တန်တမန်ဆက်ဆံရေးဖြတ်တောက်ဖို့ဆုံးဖြတ်ခဲ့တာဖြစ်ပြီးအခုတော့နှစ်နိုင်ငံဆက်ဆံရေးမှာပြည်သူအချင်းချင်းစစ်မှန်တဲ့ဆက်ဆံရေးမျိုးတည်ဆောက်ဖို့မြန်မာအနေနဲ့မျှော်လင့်ကြောင်းဒေါက်ဆန်းစုကြည်ကပြောပါရတယ်။နိုင်ငံတကာအတိုင်းပိုင်းကအာယုံဆိုင်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာတွေပေါ်မြန်မာစစ်တပ်ရဲ့လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုလူမျိုးတုံးတပ်ဖြတ်ကျူးလွန်မှုစတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့ဒေါက်ဆန်းစုကြည်ကိုသတင်းတောက်တွေကဝိုင်းဝန်းမေးခွန်းထုတ်ခဲ့ကြပါတယ်။ရခိုင်ပြည်နယ်ကလူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့မြန်မာအစိုးရအနေနဲ့နိုင်ငံတကာတန်တမန်နှစ်ဦးပါဝင်တဲ့စုံစမ်းရေးကော်မရှင်ဖွဲ့ပြီးဆောင်ရွက်နေကြောင်းဒေါက်ဆန်းစုကြည်ကတုံ့ပြန်ပြောဆိုခဲ့ပါတယ်။အဲ့ဒီလိုဒေါက်ဆန်းစုကြည်ဘက်ကသတင်းတောက်တွေရဲ့အမေကိုဖြေကြားရမှာကုလသမဂ္ဂရဲ့မြန်မာပေါ်ဆုံးဖြတ်ချက်တချို့ကိုသူ့အနေနဲ့သဘောမတူကြောင်းနဲ့နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ရခိုင်ပြည်နယ်ကလူမှုအတိုင်းဝိုင်းနေကြစိတ်ဝမ်းကွဲအောင်မလုပ်ဖို့သူကအခုလိုဝေဖန်ပြောဆိုခဲ့ပါတယ
် Everybody who wants peace and harmony and rights for all the peoples in Rakhine Muslims Rakhines and all the ethnic people
ရခိုင်ပြည်နယ်မှာရှိတဲ့မွတ်စလင်တွေနဲ့ရခိုင်တွေပြန်တခြားတိုင်းရင်းသားအလုံးအတွက်ငင်းချမ်းရေးတာယာဝါပြောရေးလူခွင့်ရရရှိတာကိုမြင်လို့ကြတဲ့လူတိုင်းအနေနဲ့သူတို့တွေကြားမှာစိတ်ဝမ်းကွဲအောင်လုပ်မယ်အစားအတူတကွလက်တွေပြီးကျူပန်ဆောင်ရတင်ပါတယ
်။နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့အရတားဆိုရလက်ထက်မြန်မာနိုင်ငံမှာပြင်းထန်လာတဲ့လူခွင့်ရေးချိုးဖောက်မှုတွေဆက်ပြီးရှိနေတဲ့အခြေအနေနဲ့ပတ်သက်လို့ချက်ဝင်ကြီးချုပ်အန်ဒရူးဘာဘီးစ်ရဲ့သဘောထားကိုလည်းသတင်းထောက်တွေကမေးမြန်းခဲ့ပါတယ်။အုပ်ချုပ်ရေးအာဏာမှာစစ်တပ်အခန်းကဏ္ဍဆက်ပြီးရှိနေတဲ့မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးအခြေအနေကိုစာနာနားလည်တဲ့အနေအထားနဲ့ဒေါက်ဆန်းစုကြည်ကိုချက်ဝင်ကြီးချုပ်ကကာကွယ်ပြောဆိုသွားတာတွေ့ရတယ်လို့ချက်သမ္မတနိုင်ငံမှာအခြေချနေထိုင်နေတဲ့ကိုလင်းတန်းက VOA ကိုပြောပါရစေ
ဒီချက်ကသူ့အကာအကွယ်ပေးလိုက်တဲ့သဘောပဲဒီနေ့လေဝင်းကျုပ်ကလည်းအပြတ်ရက်လိုက်တဲ့သဘောပဲမြန်မာ ਉਹ လေဟိုလူခွေချိုးပါမှုတွေဆိုးရတယ်မတန်ရှိတယ်လို့ဆိုပြီးမယ်လို့သူအဲ့ဒါကို reject လုပ်တဲ့တဲ့သဘောပဲဒီဝင်းကြီးချုပ်ကပြောတာလေဒါမြန်မာနိုင်ငံဟာတဲ့ဒီလူခွေနယ်ပယ်တီတီမှာအင်မတန်ထူးခြားတဲ့ဒီအင်မတန်ကြီးမားတဲ့လှုပ်ဆောင်ချက်တွေအများကြီးလှုပ်ဆောင်လာလို့ပြရပါတယ်ဒါကြောင့်မို့လို့သူ့အနေနဲ့ချစ်ချူကုန်ပြပါတယ်တဲ့မြန်မာနိုင်ငံဟာဒီအတိတ်ကကိုလက်ရှိပြစ်ဆုပ်ပံမှာကိုအတော်ရှုပ်ထွေးပြီးတော့ပြည်ပခါတွေအများကြီးရှိတဲ့နိုင်ငံဖြစ်တဲ့အခါကျတော့လုံလောက်တဲ့ဒီအချိန်တစ်ခုယူပြီးမှဒီအသွင်ကပြောင်းရေးကာလဟာတဲ့လုံလောက်တဲ့အချိန်တစ်ခုယူမှရမယ်ဆိုတာသူကနားလေတဲ့စံတမာမျက်နှာစာအရာဒါစာမျက်နှာတစ်ဖွင့်ပြီးတော့ပုံမတွင်းမြင့်နဲ့ပုံမနီးကပ်တဲ့စီးပွားရေးနိုင်ငံပြုပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်သွားဖို့အတွက်မျှော်လင့်တယ်တဲ့
ဟုတ်ကဲ့ဒါဆိုရင်ဒီစစ်ကောင်းဆောင်တွေကိုပြစ်မှတ်ထားပိတ်ဆို့အရေးယူထားတဲ့ဥရောပသမဂ္ဂအဖွဲ့ဝင်ချက်နိုင်ငံကအခုလိုမြန်မာနဲ့ဆက်ဆံရေးချိကပ်ပုံမှာဥရောပသမဂ္ဂနဲ့မတူဘဲကွာခြားနေတဲ့အပေါ်မှာဘယ်လိုသုံးသပ်လဲရှင်
။ဒီချက်နိုင်ငံကချိကပ်မှုကြတော့အဲ့လိုပြစ်တင်တဲ့ပုံစံနဲ့မချိကပ်ဘူးသူတို့ blame game လုပ်ဘူးပေါ့နော်။အဲ့လိုမလုပ်ဘဲနဲ့သူကကြတော့အဲသူတိုးတိုးတိတ်တိတ်နဲ့လိုလုပ်တာတော့နိုင်ငံတကာလဲမှာဘယ်လိုဖြစ်နိုင်လဲဒါတွေအခြေအနေဘယ်လိုရှိသလဲ။သူကတိုးတိုးတိတ်တိတ်နဲ့ချိကပ်ပြောဆိုတဲ့လက္ခဏာတွေ့ရတယ်။အဲ့လိုတိုးတိုးတိတ်တိတ်နဲ့လက္ခဏာချိကပ်ပြောဆိုတဲ့အပေါ်မှာဒေါ်သန်းစုကြည်ရဲ့လက္ခဏာလည်းပုံရအဲ့ဒီမှာနေသူတို့ရဲ့ဆက်ဆံရေးဟိုပြည့်ပြည့်တယ်လို့ကျွန်တော်တို့ကဒီလိုမြင်နေပါတော့ချက်နဲ့မြန်မာဆက်ဆံရေးပေါ့နောက်တစ်ခုကတော့ဒီမြန်မာနိုင်ငံမှာယင်းနှိမ့်နိုင်မှုတွေလာဖို့အတွက်ကိုလည်းပဲဒီချက်ကနေပြီးတော့တဆင့်ပေါ့ဥရောပနိုင်ငံတွေကဒီ investor တွေကိုခေါ်လာနိုင်အောင်ချက်လုပ်ငန်းရှင်တွေလည်းပဲလာနိုင်အောင်လို့အတွက်ချင်းခတ်တာတွေကတိမ်မွေ့တယ်လို့ပြောလို့ရတယ်ဒီအတွက်ကြောင့်ဒီမြန်မာနိုင်ငံကလည်းလက်ရှိအခြေအနေမှာဟိုတရုတ်ယင်းနှိမ့်နိုင်မှုတွေစာလို့ရှိရင်တော့ဒီဘက်ကဒီဥရောပယင်းနှိမ့်နိုင်တဲ့သူတွေကိုသူတို့ပို့လို့လာတယ်ဆိုတော့ကျွန်တော်ထင်ရှားတယ်
ဒီကနေ့အင်္ဂါနေ့မှာတော့ check နိုင်ငံသားဝင်ကြီး Thomas Patrick နဲ့နက်ဆာအတူစားပြီးတဲ့နောက် check မြန်မာနှစ်နိုင်ငံစီးပွားရေးညီလာခံကိုခေါင်းဆောင်နှစ်ဦးလုံးတက်ရောက်မှာဖြစ်ပါတယ်။အဲဒီနောက် check သမရမီလိုစီမန်နဲ့ဒေါန်ဆန်းစုကြည်တွေ့ဆုံဖို့ရှိသလိုမြန်မာတန်ယုံဖွင့်လှစ်ပွဲအခမ်းအနားကိုလည်းတက်ရောက်ဖို့ရှိပါတယ်။ဗုဒ္ဓဘုနေ့မနက်မှာတော့ Hungary နိုင်ငံကိုအလုတ်ခီးစဉ်ဖြစ်ဒေါန်ဆန်းစုကြည်ကဆက်လက်ထွက်ခွာမှာဖြစ်ပါတယ်ရှင်
။မတ်အင်ဂျင်နိုင်ပြောပြတော့တာပါ။ဆလပီဒေတာတွင်တရင်တပုတ်ကိုတင်ပြပါမယ်။ထိုင်းနိုင်ငံ Celebrity KI အတွင်းကနာမည်ကြီးအမွာငရဲမူရီဂိုင်းဝင်နေတဲ့အတူထိုင်းမြန်မာနယ်စပ်ကတင်သွင်းလာတဲ့ကာလတံပိုးဘန်းငွေတန်ပေါင်း 2,500 လောက်တန်ပိုးရှိတဲ့ Ice လို့ခေါ်တဲ့မူရီစေးကီလို900နဲ့စိတ်ကြွစေး၄တန်းဒီဘက်ကိုမေလ31ရက်နေ့ကဖမ်းမိခဲ့ကြောင်းထိုင်းရဲချုပ်ကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။မတ်အေးအေးမှာကသတင်းပေးပို့ထားပါတယ်ခင်ဗျ။
အမွာငရဲဂိုင်းလို့အမည်ရတဲ့ခိုင်းနဲ့ဆက်နွယ်နေတဲ့နွန်ထဗူရီခရိုင်အမှတ်1နယ်မြေမှာနောက်ထပ်မူရီခိုင်းဝင်တွေကိုထပ်မံဖမ်းဆီးလိုက်ပြီးတဲ့နောက် Ice လို့ခေါ်တဲ့မူရီစေးဝါကီလို900နဲ့အတူစိတ်ကြွစေးပြားနေသန်းနီးပါးကိုဖမ်းမိခဲ့တာပါထိုင်းဒုတိယရဲချုပ်ချက်လန်ကရက်စီဝရာခန်ကတော့သတင်းစာရှင်းလင်းပွဲအတွင်းမှာအခုလိုပြောဆိုသွားပါတယ်အပါချီဂိုင်းလို့ခေါ်တဲ့အမွာငရဲဂိုင်းဟာတံပိုးကြီးစိန်ခံကားတွေကိုတုံးပြီးထိုင်းမြောက်ပိုင်းကနေလာနေတဲ့မူရစ်စေးဝါးတွေကိုတန်းနဲ့ချီပြီးကားဆင်းလုံးပြည့်ဖြန့်ချီတဲဆောင်ပေးနေတဲ့အဖွဲဖြစ်တဲ့အကြောင်းနဲ့ဒီမူရစ်ဂိုင်းဟာအသက်23နှစ်ကနေ30အကြာထိုင်းလူငယ်တွေဖြစ်ပြီးဂိုင်းဝင်ခုနှစ်ဦးထဲမှာအမျိုးသမီးနှစ်ဦးပါဝင်တယ်လို့ဆိုပါတယ်ရဲချုပ်ချလန်ကရက်စီဝရာခန်ကတော့ဒီဂိုင်းနဲ့ဆက်ဆက်ပြီးထိုင်းမြောက်ပိုင်းချင်းရံခရိုင်ကနေထိုင်းတောင်ပိုင်းမလေးနယ်စပ်ထိပို့ဖို့အတွက်တည်ဆောင်လာတဲ့ဤစုစုအမျိုးအစားဇိမ်ခံကားထဲမှာတော့ Ice လို့ခေါ်တဲ့မူရီစေးဝါးကီလို900ကိုဗန်ကောက်မြို့ဆိုင်မိုင်းအဝေးပြေးလမ်းမကြီးမှာပိတ်ဆို့ဖမ်းဆီးနိုင်ခဲ့ကြောင်းပြောဆိုသွားပါတယ်။ထိုင်းမူရီစေးဝါးတပ်ဖွဲ့ရဲ့ချမှတ်ထားတဲ့မူဝါဒအတိုင်းမူရီစေးဝါးတွေကိုနိုင်ငံအတွင်းဝင်မလာအောင်ပိတ်ဆို့တားဆီးမယ်ဝင်လာခဲ့ရင်လည်းရအောင်လိုက်ဖမ်းမယ်ဆိုတဲ့မူဝါဒအတိုင်းမူရီလက်ကြီးခိုင်းဝင်နေနဲ့ဆက်နွယ်နေသူတွေကိုပါစက်တိုက်ရှင်းလင်းနေပြီဖြစ်ကြောင်းရဲချုပ်ကပြောဆိုသွားပါတယ်။ထိုင်းနိုင်ငံတွင်းကိုမူရီစေးဝါးတွေအဓိကဝင်နေတဲ့လမ်းကြောင်းကတော့ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်ကဖြစ်ပြီးအဲ့ဒီနယ်မြေကိုတော့စစ်စင်ရေးနယ်မြေဖြစ်သတ်မှတ်ပြီးစက်တိုက်ဖမ်းဆီးမှုတွေလုပ်နေပေမဲ့မူရီစေးဝါးတည်ဆောင်မှုတွေကများလွန်းတဲ့အတွက်တချို့မူရီစေးဝါးတွေကိုတော့ဗန်ကောက်ရောက်မှပဲဖမ်းဆီးနိုင်ခဲ့ပါတယ်။ပြီးခဲ့တဲ့နှစ်အောက်တိုဘာလကစပြီး2019ခုနှစ်မတ်လအထိ6လအတွင်းမှာတော့စိတ်ကြွစေးပြားတန်း300ကျော်ဖမ်းဆီးနိုင်ခဲ့ကြောင်းထိုင်းအနာပိုင်းတွေကသတင်းထုတ်ပြန်ခဲ့ပြီးစိတ်ကြွစေးပြားတန်း200ကျော်ဟာချင်းရိုင်ခရိုင်ထဲမှာပဲဖမ်းဆီးမိတာဖြစ်တယ်လို့လည်းပြီးခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားခဲ့ပါတယ်ရှင်
မအေးမှတင်ပြသွားတာပါ။ဆက်လက်ပြီးဒေတာတွင်သတင်းတစ်ပုဒ်ဖြစ်တဲ့ရွေးကောက်ပွဲလွန်အိန္ဒိယနိုင်ငံရဲ့သတင်းဆောင်မတစ်ပုဒ်ကိုနားဆင်ရပါမယ်။အိန္ဒိယဝန်ကြီးချုပ်နာရန္ဒရာမိုဒီကဝန်ကြီးချုပ်ဒုတိယသက်တမ်းကိုစတင်လိုက်ချိန်မှာပဲအိန္ဒိယနိုင်ငံကလူနည်းစုအတိုင်းဝိုင်းတွေကိုစီးယုံတဲ့အနေနဲ့ရွေးကောက်ခံလွှတ်တော်အမတ်အသစ်တွေကိုလူနည်းစုတွေနဲ့ယုံကြည်မှုရအောင်ကြိုးစားဖို့တိုက်တွန်းလိုက်ပါတယ်။ဟိန္ဒူကြီးစိုးတဲ့အိန္ဒိယမှာမွတ်စလင်ဘာသာဝင်တန်90လောက်ရှိတဲ့အထက်မှာဟိန္ဒူမျိုးသားရေးပါတီပရာတီယာဂျနတာပါတီကအပြတ်တက်အနိုင်ရတာကြောင့်နိုင်ငံရဲ့ဘာသာရေးရပတ်မလိုက်တဲ့အစီအလာအားနဲ့သွားနိုင်တယ်လို့တချို့ကစိုးရိမ်ကြတဲ့အခြေအနေမှာလူမှုအတိုင်းအဝန်းတွေကဘယ်လိုတုံ့ပြန်ကြသလဲဆိုတာကိုသိရဖို့အတွက် VOA သတင်းတောက်အာဂျနာပရချာကတင်ပြထားတာကိုမတ်သိတီတိုက်ကတင်ပြပေးပါပါခင်ဗျာ
။မွတ်စလင်တို့ရဲ့ရမဒန်ဥပုပ်လဝါဖြည့်ခြင်းဒေလီမြို့တော်ရဲ့အထင်ကြီးရဂျမားမာဂျစ်ဘလီအပြင်ကလူစီကားတဲ့လမ်းမတွေပေါ်မှာတော့စွန်ပလွန်သီးတွေနဲ့တခြားရိုးရာအစားအသောက်တွေကိုဈေးတယ်တွေကရောင်းချနေကြပါတယ်။ဒီလိုပွဲတော်တွေကျင်းပနေကြပြီးမယ်လို့လဲဝန်ကြီးချုပ်နရိန္ဒရာမိုဒီရဲ့ဒုတိယသက်တမ်းစတင်လိုက်တာနဲ့အတူစိုးရိမ်မှုတွေရှိနေကြပါတယ်။ဆန်ရှင်တူဖြစ်တဲ့မိုဟာမက်ရီဟန်ကတော့ဟိန္ဒီဘာသာစကားနဲ့အခုလိုပြောပါတယ်
။ हम मुस्लिम लोगों में जो टेंशन दे
बीजेपी အနာရလာချိန်မှာသူတို့ကတာဟဇာတာဖြစ်မှုကိုဖျက်ခဲ့တာကြောင့်ကျွန်တော်တို့မွတ်စလင်တွေကြားမှာမပြည့်လည်မှုတွေရှိပါတယ်
။ बीजेपी ပါတီရဲ့ပထမသက်တမ်းအတွင်းတုန်းကတော့နွားတွေကိုစေတနာဝန်ထမ်းစောင့်ကြည့်သူတွေကမွတ်စလင်တွေအပေါ်တိုက်ခိုက်မှုတွေကြောင့် बीजेपी ပါတီရဲ့အပြတ်အသတ်အနိုင်ရမှုဟာလက်ရာဝါဒီဟိန္ဒူအဖွဲ့တွေပိုပြီးတရားဥပဒေမဲ့ဖြစ်လာမလားဆိုတဲ့အပေါ်စိုးရိမ်မှုတွေတိုးလာပါတယ်။အတိုက်ခံပါတီတွေကမဲရဖို့တခုတည်းကြည့်ပြီးလူနည်းစုအတိုင်းဝိုင်းတွေကိုဆွဲတရားဟောတယ်လို့လဲဝန်ကြီးချုပ်ကပြစ်တင်ထားပြီးအစ်စ်ရွေးကောက်ခံထားရတဲ့ BJP ပါတီကလွှတ်တော်အမတ်တွေကိုလည်းသူတို့ရဲ့ယုံကြည်မှုရဖို့တိုက်တွန်းထားပါတယ်။ဝန်ကြီးချုပ်နရင်ဒရာမိုဒီကဟိန္ဒီဘာသာစကားနဲ့အခုလိုပြောပါတယ်။
कंधे से कंधा मिलाकर के लड़ना है और सबको साथ ले
ကျွန်တော်တို့အားလုံးရင်မောင်တမ်းပြီးလှုပ်လှုပ်ကြပါမယ်လူနည်းစုတွေရင်ဆိုင်ခံစားနေကြရတဲ့အထင်မြင်မှားမှုတွေစိုးရင်ကြောင်းရမှုတွေကိုဆုံးသက်ပြီးအားလုံးနဲ့တသားတည်းဖြစ်အောင်ဆောင်ရွက်ကြပါမယ်ဒါကကျွန်တော်တို့ရဲ့တာဝန်ဖြစ်ပါတယ
်ဒါပေမဲ့လည်းအများပြည်သူကြားတဟဆာတရှိမှုအပေါ်မှာတော့စိုးရိမ်ချက်တွေရှိနေပါတယ်မွတ်စလင်တဦးရဲ့ဘာသာရေးအရာစောင့်ထားတဲ့အုပ်ထုပ်ဆွဲဖြုတ်ခံရတဲ့ဆိုတဲ့အကြောင်းနောက်အမဲသားတည်လာတယ်ဆိုတဲ့ဆွဆွဲချက်နဲ့အမျိုးသား၃ဦးရိုက်နှက်ခံရတယ်ဆိုတဲ့သတင်းတွေကြားပြီးထိတ်လန့်နေသူကတော့ဆန်ရှင်မိုဟာမက်စစ်ကန်ဒရာဖြစ်ပါတယ် BJP ရဲ့နိုင်ငံရေးအရာကြီးစိုးထမှုကဟိန္ဒူဦးစားပေးတဲ့ကိစ္စဖြစ်လာနိုင်ပြီးဘာသာရေးအရာကွဲပြားမှုတွေပိုပြီးနှက်ဆိုင်လာမှာကိုဝေဖန်သူတွေကစိုးရိမ်ကြပါတယ်အယူဝါဒတွေတိတိတသားကွဲပြားစေတဲ့စီယုံမှုတွေကအထောက်အကူမဖြစ်စေပါဘူးCNN News 18ကနိုင်ငံရေးသုံးသပ်သူအဂျွိုင်းဘိုစီကအခုလိုပြောပါတယ
် There have been several members of the BJP and some actually responsible
မွတ်စလင်လူမှုအတိုင်းအဝိုင်းကိုယုံကြည်လို့မရနိုင်ဘူးဆိုတာမျိုးသဘောဆောင်တဲ့ပြောဆိုချက်တွေကိုတခါတခါပြောခဲ့ကြတဲ့အထက်မှာ BJP ပါတီဝင်တော်တော်များများပါပါတယ်နောက်လွှတ်တော်အမတ်တွေနဲ့ပါတီအကြီးအကဲခေါင်းဆောင်ပိုင်းကတာဝန်ရှိသူတချို့လည်းပါပါတယ်
ဝင်ကြီးချုပ်ကအပြောနဲ့အလုံကြီးမှယုံကြည်မှုရောနေတာကိုဖြစ်ရှင်းနိုင်မှာဖြစ်တယ်လို့ရှုမြင်သူတဦးကတော့ဆန်ရှင်မိုဟာမက်အစ္စဟတ်ခန်ဖြစ်ပါတယ
် His words were welcome but he must stand by
သူရဲ့ပြောဆိုချက်တွေကိုကြိုးစားပါတယ်ဒါပေမဲ့သူ့အနေနဲ့ပြောတဲ့အတိုင်းရည်တည်ရပါမယ်အားလုံးကိုတသားတည်းထားရပါမယ
်ဝင်ကြီးချုပ်မိုဒီအစိုးရရဲ့ဥတီချက်ကတော့စောင့်ကြည့်ချက်ရအောင်ပါပါCNN News 18ရဲ့နိုင်ငံရေးသုံးသပ်သူ Ejoin Bose ကအခုလိုပြောပါတယ
် We may be seeing a new India whether the glue to this new India
India ကိုအသွင်သစ်နဲ့ကျွန်တော်တို့တွေ့ရနိုင်ပါတယ်အသွင်သစ်အိန္ဒိယမှာဟိန္ဒူအမျိုးသားရေးတချို့ပူးပေါင်းပါဝင်မလားဆိုတာကတော့စောင့်ကြည့်ရမှာပါဘာတွေဖြစ်မလဲဆိုတာကိုကြောက်ချက်ချဖို့စောလုံးနေပါသေးတယ်
စိုးရိမ်ကြောက်လန့်မှုတွေဒါမှမဟုတ်လဲအခွင့်အရေးပေးဘက်လိုက်မှုတွေကင်းခဲ့တဲ့မျိုးဆက်ပေါင်းများစွာရရှိခဲ့တဲ့အခြေအနေမျိုးအတိုင်းဆက်ပြီးနေသွားနိုင်ဖို့တခုတည်းသာဘဝမှာအလိုရှိပါတယ်လို့လဲဒေသခံတွေကပြောဆိုကြပါတယ်ရှင
်ဒီ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါတော့ရရှင်များခင်ဗျာအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇွန်လ4ရက်အင်္ဂါနေ့မနက်ပိုင်းအစီအစဉ်တွေကိုလိုင်းတူမီဒီယာ32 40 48နဲ့လိုင်းလက်မီဒီယာ190တို့ကနေမနက်9နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဆက်လက်နားဆင်ရမယ့်အစီအစဉ်တွေထဲကအပတ်စဉ်စီးပွားရေးအစီအစဉ်မှာတော့
လက်ရှိကျွန်တော်တို့အစိုးရအနေနဲ့လည်းဒီညာမောင်းကျင်းလင်းမျိုးကို2018ခုနှစ်ကစပြီးပြေးလိုက်တယ်အော်ဒုတိယတစ်ခုကကြတော့ကျွန်တော်တို့ကရေရန်ကုန်လိုင်းဆင်ပေါ့နော်ရန်ကုန်လိုင်းချတာမှုတွေပိတ်ထားတာလ
ည်းမြန်မာအစိုးရကမော်တကတင်သွင်းမှုမူဝါဒပြောင်းလဲလိုက်တာကြောင့်ဘာတွေအပြောင်းလဲရှိတယ်လဲဆိုတာနားဆင်ကြရမှာပါဒီအစီအစဉ်ပြင်ကပတ်သတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းကောက်နှုတ်ချက်မနက်ခင်းအင်္ဂလိပ်စာသတင်းစာနဲ့အတူအပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့သုတ္တဆုံလင် American Twin ကိုမကြခင်မှာနားဆင်ကြရပါမယ်ဒီအစီအစဉ်တွေကအရင်ဆုံးကပတ်သတင်းတွေထဲမှာရေးသားကြတဲ့မြန်မာပြည်အကြောင်းသတင်းဆောင်မတွေကိုမူလဆောင်မရှိရဲ့အပေါ်မပြက်ဒေါခင်မျိုးတက်နဲ့အတူကောက်နှုတ်တင်ပြတာကိုနားဆင်နိုင်ကြပါရခင်ဗျ
။လွယ်လင်းတကူပျက်စီးသွားနိုင်တဲ့အလှတရား Fragile Beauty ဆိုတဲ့ခေါင်းစဉ်နဲ့ဗကန်ကထိမ့်သိမ်းလုပ်ငန်းအနေထားနဲ့ပတ်သက်ပြီးဆောင်မရှန် Martin Ott ရဲ့ဆောင်းပါးကိုတနင်္လာနေ့ထုတ် Dashlandy Online မှာဖတ်ပါတယ်။ကမ္ဘာမှာထင်ရှားကျော်ကြတဲ့မြန်မာနိုင်ငံကပကံရှိဟောင်းမျိုးမှာတိတ်မကြခင်နှစ်တွေအတွင်းငင်းထန်အကြီးကျယ်ခံရပြီးဆူဆူဝါဝါပျက်စီးသွားချိန်မှာမြန်မာကပကံကိုကုလသမဂ္ဂ UNESCO ရဲ့ကမ္ဘာအမွေအနှစ်ဆင်းဝင်ဖို့အတွက်ကြိုးစားနေတဲ့အချိန်ပါတဲ့2016နွေရာသီမှာပြင်းအား 6.8% ရှိတဲ့ငင်းလှုပ်ခဲ့တဲ့အတွက်ဇီးဒီပထိုးပေါင်း 2000 ကျော်ရှိတဲ့ပကံမှာ400လောက်ပျက်စီးခဲ့ရတယ်လို့တချို့ကပြိုကျမဲ့အန္တရာယ်နဲ့ကြုံနေရပြီးပြိုမကျအောင်အမြန်ပြုပြင်ပန်ဖို့ပေးဖို့အတွက်လိုအပ်လာတာပါဒီခါမှာကမ္ဘာအမွေနဲ့ရှင်းဝင်နိုင်ဖို့အတွက်အနေထားအတွက်မျှော်လင့်ချက်တွေလည်းအစပိုင်းမှာမှေးမိန်ခဲ့ရတယ်လို့ဆိုပါတယ်ဒါပေမဲ့ငင်းတန်းခံရပြီး6လကြာမှာတော့ဒေသအာဏာပိုင်တွေနဲ့နိုင်ငံတကာကျွမ်းကျင်သူတွေဟာပြန်လည်ပြုပြင်ထိန်းသိမ်းလုပ်နိုင်မှုအတွက်ပထမဆုံးနိုင်ငံတကာညီလာခံကိုကျင်းပခဲ့ပါတယ်နောက်2019မှာတော့ဗကန်ကပကြီးတွေအတွက်တစ်ခုကျောက်တွေနဲ့တည်ထားတဲ့ဇေဒီပထိုးတွေအတွက်တစ်ခုစီမံကိန်းနှစ်ခုဆွဲပြီးထိမ့်သိမ်းရေးအတွက်အဖွဲ့ခွဲပြီးလှုပ်ဆောင်ခဲ့တာပါ။ဂျာမနီနိုင်ငံယဉ်ကျေးမှုအမွေနဲ့ထိမ့်သိမ်းရေးအဖွဲ့ Society for the Preservation of Cultural Heritage ကကျွမ်းကျင်ပညာရှင် Andrea Tufel ကပကံပကြီးထိမ့်သိမ်းရေးအတွက်ဦးဆောင်တယ်လို့ဇီးဒီပထိုးတွေထိမ့်သိမ်းရေးကိုတော့ကမ်ဘောဒီးယားက Angkor Wat နဲ့ထိုင်းကအယုဒ္ဓယာတွေမှာတာဝန်ယူဆောင်ရွက်ခဲ့တဲ့ပမောက်က Hans Lesen နဲ့ဒေါက်တာ Esther Lesen တို့ဇနီးမောင်နှံဦးဆောင်ပြီးမြန်မာပညာရှင်တွေနဲ့လက်တွဲပြီးဆောင်ရွက်ခဲ့တာပါထိမ့်သိမ်းရေးနဲ့အတူဒေသခံတွေကိုရှေ့ဟောင်းလျာမပျက်စီးအောင်ထိမ့်သိမ်းတဲ့အတတ်ပညာကျွမ်းကျင်လာအောင်ပါသင်ကြားပေးဖို့ကြိုးစားခဲ့ပါတယ်တဲ့ဒီကျွမ်းကျင်ပညာရှင်တွေအနေနဲ့ယိုယွင်းနေတဲ့ဗကံဖရဲတွေကိုပြုပြင်ရမှာမျှော်လင့်ထားတာတဲ့ပိုးပြီးခက်ခဲနေတယ်လို့ဆိုပါတယ်ပျက်စီးသွားတဲ့အနေထားကတိတ်ကိုဆိုးတဲ့ကြားတဲ့တီထားတဲ့ကြောက်တုံးတွေရဲ့အခြေအနေကတိတ်မကောင်းပဲပျက်စီးလွယ်တဲ့အပြင်ဖခင်တွေအကြလိလဆန်းစစ်မှုတွေလုပ်တဲ့အခါမြန်မာဗုဒ္ဓဘာသာဝင်တွေရဲ့အယူကြောင့်ဖက်နှက်စည်းကွင်းမရှိတာကအလုတ်ကိုပိုးပြီးကြန့်ကြာစေတယ်လို့ကျွမ်းကျင်ပညာရှင်တွေကပြောပါတယ်။ဗကံဖခင်တွေမှာရှိတဲ့တဲကြောင်မျိုးဟာသူတို့ထိမ့်သိမ်းလုပ်ခဲ့တဲ့ကမ်ဘောဒီးယားကအန်ကောဝတ်မှာရှိတဲ့တဲကြောင်မျိုးနဲ့မတူဘူးလို့ပြောပါတယ်။သူတို့ဟာဇီးဒီပထိုးတွေရဲ့ပျက်စီးမှုကိုပထမဆုံးလိလဆန်းစစ်မှုနဲ့မှတ်တမ်းတင်ခဲ့ပြီးမှနောက်တစ်ဆင့်အနေနဲ့ဘလိုနီးမျိုးတွေနဲ့ထိမ့်သိမ်းရမယ်ထိမ့်သိမ်းရမှာဘလိုပစ္စည်းမျိုးကိုသုံးဖို့လိုအပ်တယ်ဆိုတော့ကိုတွက်ချက်ခဲ့တယ်လို့ဆိုပါတယ်လက်ရှိမှာတော့ဗကန်စီရီတွေကိုတည်ထားတဲ့ကြောက်တွေမှာဘာရင်းနဲ့ဖွဲ့စည်းထားတယ်ဆိုတော့ကိုလေ့လာနေကြတာပါတနည်းတစ်မျိုးမယိုးနိုင်တဲ့အတားအဆီးတွေကြုံရပေမဲ့သူတို့လုပ်ရမယ့်အလုပ်ကိုအပြတ်မခံခဲ့ဘူးလို့ပ ပမောက္ခလေးစင်ကပြောကြောင်းနဲ့ဖော်ပြထားပါတယ်။ပကံပါမပါမသိရသေးပေမဲ့ UNESCO ကော်မတီအဖွဲ့ဟာကမ္ဘာရှေးအောင်မွေနဲ့ဆင်ထဲထပ်ထည့်မဲ့နေရာကိုရွေးဖို့အတွက်လာမယ့်ဇူလိုင်လမှာအဇာဘိုင်ဂျန်ကဘာကုအစည်းအဝေးမှာဆုံးဖြတ်ဖို့ရှိနေတယ်လို့လည်းဖော်ပြထားပါတယ်
။မေလ28ရက်နေ့ရက်စွဲနဲ့ asiatimes.com မှာသွန်စင်ချောက်ရေးသားထားတဲ့မြန်မာဈေးကွက်မှာအမြတ်ရဖို့ထက်ကြုံတွေ့ရမယ့်အန္တရာယ်တွေပုံများနေသည်ဆိုရဲကောင်းစင်ပါစီးပွားရေးဆိုင်ရာဆောင်မကနေကောင်းထုတ်တင်ပြကြပါမယ်။မြန်မာဒီမိုကရေစီအဖွဲ့ချုပ်ပါတီတက်ခါစားမှာအဲ့ဒီအချိန်ကဗနာရေးဝန်ကြီးဦးကျော်ဝင်းကမြန်မာစီးပွားရေးအချိန်နဲ့ဥမော့ဖို့အတွက်အစဉ်သင့်ပဲဆိုတဲ့ဇကားကိုစတင်ပြီးတော့ကိုကရေးသားထားပါတယ်။အာနာယူပြီးနှစ်နှစ်အကြာ2020ရွေးကောက်ပွဲနဲ့နှိကလာချိန်မှာတော့နိုင်ငံရေးအခြေအနေနဲ့ညံဖြစ်တဲ့မူဝါဒတွေကြောင့်ရင်းနှီးမြှုပ်နှံသူတွေအဝေးကိုပြေးကွန်ကြတာကြောင့်စီးပွားရေးဥမော့အောင်မလုပ်နိုင်ခဲ့ဘူးလို့ဆိုပါတယ်။ထောင်စန်းစုကြည်ဟာစီးပွားရေးကိုဦးစားမပေးဘဲသူ့အကြိုက်ငင်းညာရေးလုပ်ငန်းစဉ်ကိုသာအလေးထားရကနေမနစ်ကတော့ရင်းနှီးမြှုပ်နှံသူတွေကိုဆွဲဆောင်ဖို့စီးပွားရေးဝန်ကြီးဌာနအသစ်ဖန်တီးခဲ့ကြောင်းဒါပေမဲ့နိုင်ငံတွင်းကစီးပွားရေးအစုအဖွဲ့တွေကတော့ပြုပြင်ပြောင်းလဲရေးတွေနှေးကွေးနေတဲ့အပေါ်စိတ်မချမ်းသာဖြစ်နေစေဖြစ်ကြောင်းဖော်ပြထားပါတယ်မြန်မာစီးပွားရေးပြည်ပြောင်းလဲရေးနှေးကွေးနေပေမဲ့2018-2019ခုနှစ်မှာမြန်မာစီးပွားရေး 6.4 ရာခိုင်နှုန်းတိုးတက်မယ်လို့ကမ္ဘာငွေကြေးရမုံအဖွဲ့က IMF ကဆိုပါတယ်။ဒါပေမဲ့တရားဝင်စည်းအင်းတွေအရနိုင်ငံခြားတရရဲ့ရင်းနှီးမြှုပ်နှံမှုတွေ2019-2018ခုနှစ်အတွင်းကျဆင်းခဲ့တယ်လို့လည်းဆိုပါတယ်။အရင်သမရဥသိမ်းစဉ်လက်ထက်ပြည်ပြောင်းပြောင်းလဲမှုတွေကြောင့်နောက်တိုင်းကစီးပွားရေးပိတ်ဆို့မှုတွေရေးသုံးမှုတွေနဲ့အတူနိုင်ငံတွေကပံ့ပိုးထောက်ပံ့မှုတွေများခဲ့တယ်လို့ခီးတွားလာရေးစွန့်အင်နဲ့ Telecom လုပ်ငန်းတွေမှာရင်းနှီးမြှုပ်နှံမှုတွေမြင့်တက်လာခဲ့ပါတယ်။အခုတော့ corporation ဆိုင်ရာဥပဒေနှစ်ခုကိုထုတ်ခဲ့ပြီမဲ့လို့စစ်တပ်ရဲ့ Rohingya နှင်ထုတ်ရေးလှုပ်ဆောင်ချက်တွေကြောင့်နိုင်ငံရေးနဲ့လူမျိုးရေးဆိုင်ရာအရှုပ်ထွေးတွေဖြစ်ပေါ်လာလို့နိုင်ငံခြားခီးတဲ့ဓာရောက်မှုနဲ့နိုင်ငံခြားရည်ညွှန်းနိုင်မှုတွေကိုထိခိုက်စေပြီးဥရောပအထည်ချုပ်လုပ်ငန်းအတိုင်းအဝန်ကလည်း Rohingya ကိစ္စဖြေရှင်းဖို့နိုင်ငံရေးဆန္ဒရှိဖို့လိုလားနေတယ်လို့ဆိုပါတယ်။ဥသိမ်းစိန်ဆိုရလက်ထက်မှာစတင်ခဲ့တဲ့တိလဝါအထူးစည်းဝါးရေးဆောင်ကတော့မြန်မာနိုင်ငံရဲ့အောင်မြင်မှုတွေရဲ့ဦးစီးဦးဆောင်လို့ဒေါက်ဆန်းစုကြည်ကပြောပြီးသူ့ရဲ့ NLD ဆိုရကဒါကိုနမူနာယူမဲ့အနေထားရှိတယ်လို့ဆိုပါတယ်။တိလဝါပြင်ပတခြားနေရာတွေမှာဂျပန်ရင်းနှီးမြှုပ်နှံမှုတွေလာစေခြင်းတော့လျှက်စစ်မီလမ်းမဆက်သွယ်ရေးနဲ့ရှင်းလင်းပြီးတသမတ်ထဲရှိတဲ့ဥပဒေတွေရှိရမယ်ဆိုပြီးဂျပန်စီးပွားရေးသမားတိုမိုအကီယာပေကိုကိုကာရေးသားထားပါတယ်။အထူးချုပ်ပြောရရင်မြန်မာစီးပွားရေးဟာပြင်ပကအန္တရာယ်နှစ်ရပ်ကိုရင်ဆိုင်နေရပါတယ်လို့လည်းဆောင်းပါးကဆိုပါတယ်။ပထမတစ်ခုကတော့ရိုဟင်ဂျာဆိုင်ရာအခက်အခဲကိုမြန်မာနိုင်ငံကမဖြေရှင်းရင်ဥရောပသမဂ္ဂကအခွန်ကင်းလွတ်ခွင့်ကိုပြန်လည်ရုပ်သိမ်းနိုင်တဲ့အခြေအနေနဲ့နောက်တစ်ခုကမြန်မာနိုင်ငံကိုငွေကြေးခွာချမှုကိုဖြိုက်ဖျက်တဲ့နိုင်ငံစီးရင်မှာပြန်လည်ထည့်သွင်းနိုင်တဲ့အခြေအနေတွေလို့ဆိုပါရတယ်။2018ခုနှစ်ကငွေကြေးခွာချမှုဆိုင်ရာအာရှပစိဖိအဖွဲ့ကမြန်မာနိုင်ငံဟာအခုအချိန်ထိငွေကြေးခွာချမှုတိုက်ဖျက်ရေးဆိုင်ရာအကောင့်ထည့်မှုအပိုင်းမှာအားနည်းနေတဲ့ကြောင်းဖော်ပြထားတယ်လို့ဆိုကြောင်းပါခင်ဗျာ။
မဒရင်းမီဒီယာရုံးနဲ့တရင်သမားတွေအပေါ်ဝေဖန်တက်ခိုက်တာတွေအခုနောက်ပိုင်းမှာအတော့ကိုများလာတဲ့ပြင်စူးစူးရွရွပြောဆိုထုတ်နှက်တာတွေမကြာခဏတွေ့လာရပါတယ်။အထူးသဖြင့်ရခိုင်ပြည်အရေးကိစ္စနဲ့ပတ်သက်တဲ့သတင်းတွေကိုရေးသားထုတ်လွှင့်နေအခါဒီမှာဗက်ပေါင်းစုံကဝေဖန်ထိုးနှက်ကြတာတွေ့ရပါတယ်။ဒီလိုအခြေအနေဘာကြောင့်ဖြစ်လာရလဲလို့ကျွန်တော်တို့ VOE သောတာရှင်တွေယူဆကြပါသလဲ။ဒီကနေ့ခေတ်မြန်မာနိုင်ငံမှာသတင်းမီဒီယာရဲ့အခန်းကဏ္ဍပေါ်သောတာရှင်တို့ရဲ့သဘောထားအမြင်တွေကရောဘယ်လိုရှိပါသလဲ။အခုလာမယ့်အင်္ဂါညတိုင်းရက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာကိုယ်တိုင်ပါဝင်ဆွေးနွေးကြနေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါကိုယ်တိုင်မပါဝင်နိုင်ဘူးဆိုရင်လည်းကိုဆွေးနွေးကြတာကိုလိုရင်းတူရှင်းရေးပြီးစာနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့ရတယ်လို့ VOE ရဲ့ Facebook မှာလည်းရေးထားလို့ရပါတယ် VOE ရဲ့ဖုန်းနံပါတ်က0239238999လေး email လိပ်စာက burmese@voenews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ည
အခုလက်ကြတာကတော့အပတ်စဉ် American ADM အသုံးအင်္ဂလိပ်စာသင်ခန်းစာပါဒေါ်လှလတန်းက George Grow နဲ့အတူတင်ဆက်ပေးပါမယ
်ဒီကနေ့မင်းတင်ပြမယ် ADM အသုံးက
Break a leg
ဖြစ်ပါတယ်စာလုံးပေါင်းက BREAK break ကချိုးတာ A ကတခုတချောင်းအလီဂျီလက်ခ်ကခြေတော့ဆိုတော့စပိုက်ခွင်းရဲ့ဓာတ်ရိုက်ဒီဘယ်ကတော့ခြေတချောင်းကိုကျိုးအောင်လုပ်တာပေါ့ ADM ဆိုတဲ့သဝိုက်ဒီဘယ်ကိုမရှင်းပြမီဒီအသုံးဆင်းသက်လာတဲ့နောက်ကျောင်းကိုအနည်းငယ်ရှင်းပြပါစီရှီခိကပြဿတပင်လောကမှာအယူရှိခဲ့တာကဇမကာမီအနုပညာသည်တွေကိုပွဲအောင်အောင်မြင်ကနိုင်လေအောင်အရှင်းပြပါစီလို့ဆုမွန်ကောင်းတောင်းပြလို့ရင် ူတီမှုတစ်ခုကပြောင်းပြန်ဆူတောင်းပေးဖို့ပဲဖြစ်ပါတယ်ဥပမာ break a leg ခြေတော့ကျိုးပါစေလို့ဆူတောင်းပေးခြင်းအပြင်ပြောင်းပြန်သဘောအဓိပ္ပာယ်ယူပြီးဒီပွဲကမဲ့လူကိုကန့်ကောက်ပါစေအောင်မြင်ပါစေလို့ဆူတောင်းပေးရရောက်တယ်လို့ရှိခဲ့တဲ့အယူဖြစ်ပါတယ်တတိယတော့အောင်မြင်ပါစေအဆင်ပြေပါစေလို့ပြောခဲ့ရင်တော့ပွဲကရမှာပြောင်းပြန်ဖြစ်ပြီးအဆင်မပြေဖြစ်တဲ့အယူရှိပါတယ်ဒါကြောင့်မလို့ break a leg လို့တူကပြောလာတဲ့ဆိုရင် idiom ဆိုတဲ့ the white david ကတော့ကိုယ်ကိုကန့်ကောက်ပါစေအဆင်ပြေပါစေလို့ပြောတယ်ဆိုတာကိုနားလေသဘောပေါက်ပြီးကျေးဇူးတရားမှာဖြစ်တယ်ဆိုတာကိုနားလေသိချင်ပါတယ်ဒီနေ့အဖြစ်တော့အင်္ဂလိပ်လို break a leg ကGood luck ကိုဆိုပါလေဒီသုံးနှစ်ပတ်သက်လို့ George ကပြတဲ့ဥမာကတော့
It's important for our first performance tonight to be a success. So break a leg everybody.
ဒီနေ့ကမေပွဲကကျွန်တော်တို့ရဲ့ပထမအဦးဆုံးပွဲဆိုတော့အောင်မြင်ဖို့အရေးကြီးတယ်။ဒါကြောင့်မို့လို့အားလုံးအဆင်ပြေပါစေ၊ကန့်ကောက်ပါစေလို့ဆုတောင်းပါတယ်လို့ကြေပေးရပါတယ်။
It's important for our first performance tonight to be a success. So break a leg, everybody.
ကိုယ်ကန့်ကောက်ပါစေအဆင်ပြေပါစေလို့ပြောတယ်ဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ
Break a leg.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
VOA အတွက်ထုတ်လွှင့်ပေးနေတဲ့ဒေါ်လှလတန်းရဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်။ခုတော့စီးပွားရေးကဏ္ဍကိုအလှည့်ပေးကြရအောင်။မြန်မာအစိုးရကမော်တကားတင်သွင်းမှုမူဝါဒပြောင်းလဲလိုက်လို့နိုင်ငံခြားကားထုတ်လုပ်ရေးလုပ်ငန်းတွေပြည်တွင်းမှာဝင်ရောက်ရင်းနှီးမြှုပ်နှံလာကြလို့မြန်မာမော်တော်ယာဉ်ထုတ်လုပ်ရေးနဲ့ဖြန့်ဖြူးရောင်းချရေးလုပ်ငန်းရှင်အသင်းဥက္ကဋ္ဌဒေါက်တာဆူထွန်းကပြောပါတယ်။လက်ရှိမှာအမေရိကန်၊ဂျပန်၊ကိုရီးယားတို့အပြင်တရုတ်ကုမ္ပဏီတွေကပါပြည်ပကကားပစ္စည်းတွေတည်ယူလာပြီးပြည်တွင်းမှာတက်ဆင်ထုတ်လုပ်လာတာကြောင့်အလောက်ကအခွင့်အလမ်းကများများဆဆမရှိသေးဘူးဆိုပေမဲ့နောက်ပိုင်းမှာတော့တွင်ကျယ်လာလိမ့်မယ်လို့လည်းရှုမြင်ကြပါတယ်။ဒီသတင်းပတ်စီးပွားရေးကဏ္ဍမှာမတ်သိန်ကီထိုက်ကတင်ပြပေးထားပါတယ
်။2019ခုနှစ်ကတော့ကားသစ်ဈေးကွက်မှာရောင်းအားဈေး7000လောက်ရှိတာပေါ့နော်။2018မှာတော့ဈေးတောင်းခဏထောင်းရောင်းရတယ်ကားတက်ကတော့ရောင်းရဖို့များလာတဲ့ပုံမှာရှိတယ်နော်။အဲလက်ရှိကျွန်တော်တို့အစိုးရအနေနဲ့လည်းဒီညာမောင်းတင်တင်းကို2018ခုနှစ်ကစပြီးပြေးလိုက်တယ်။နောက်ဒုတိယတစ်ခုကကြတော့ကျွန်တော်တို့ကရန်ကုန်လမ်းဆင်ပေါ့နော်။ရန်ကုန်ဆင်ချထားမှုတွေပိတ်ထားတာတော့လူလူလောက်ရှိပြီနော်။အဲဒီချက်တွေကြောင့်ဆိုတော့ဒီကားတက်ဈေးကွက်တော့ပိုပြီးဖွင့်ပြလာတဲ့ပုံရှိတယ်။
အခုဆရာရှိုးရူးကတော့ကားတစ်စိတ်ကအစ်စ်ပါဆရာအဲ့ဒါနဲ့ပတ်သက်ပြီးတော့ရော
ကားတက်မှာတော့မှနှစ်မျိုးရှိတာပါဆရာမရဲ့။တခုကကြတော့ဘီဘာအနေတင်သွင်းတဲ့ဟာပေါ့နော်နောက်တစ်ခုကပြည်ရင်းမှာထုတ်လုပ်တဲ့ SKD ထုတ်လုပ်တဲ့ဆိုတာဟာရှိတော့ဒီကတော့ရန်ကုန်တိုင်းအစိုးရအနေနဲ့ကပြည်ရင်းမှာထုတ်လုပ်တဲ့ကားတွေကိုလည်းရန်ကုန်လမ်းစဉ်ပြီးတာပေါ့နော်အဲပြီးတဲ့အကြောင်းမျိုးလည်းရှိတော့ပြည်ရင်းထုတ်လုပ်တဲ့ဟာပို့ပြီးတော့မှအားကြံလာကျွန်တော်တို့လည်းအနေပြည်ရင်းထုတ်လုပ်တဲ့တစ်စိတ်တစ်ခုဖြစ်တဲ့ခုနကစိုးရီဆိုတဲ့တစ်စိတ်တစ်ခုကိုကျွန်တော်ကပြည်ရင်းမှာတက်ဆင်ထုတ်လုပ်ဖို့ပြီးခဲ့တဲ့ဒါလုံခဲ့တဲ့5လလောက်ကစပြီးစီစဉ်ခဲ့တာပေါ့နော်ဆိုရတဲ့စိတ်ကတော့ကျွန်တော်က brand စိတ်ကတော့တရုတ် brand ပဲတိုးတော်လည်းပဲသူကဒီဟိုတရုတ်ပြည်မှာ Mitsubishi နဲ့တရုတ်ကုမ္ပဏီနဲ့ဆက်ဆက်လုပ်ခဲ့တာလုပ်ထားတဲ့ဟာဟို engine တို့ gear box ဆိုတော့တရုတ်မျိုး engine ကတော့ Mitsubishi ဖြစ်တာပေါ့ကျွန်တော်ပြောပါပြမှာတော့ကျွန်တော်တို့ဒီမြန်မာမျိုးသားတွေပိုင်ဒီကုမ္ပဏီနဲ့တကုံအမန်တက်ဆိုတဲ့ကုမ္ပဏီနာမည်နဲ့ကျွန်တော်တို့ကတရားရရင်တော့ယင်းမနေမှုလုပ်ပြီးတော့မှပြည်တွင်းမှာထုတ်လုပ်တဲ့ကားမျိုးစားတစ်ခုဖြစ်တယ်
Toyota ရောဘာလို့ဝင်လာတဲ့ကိစ္စကရောအဓိကအခွန်ကိစ္စပဲလားဆရာဘလို့အကြောင်းချက်တွေပါနိုင်ပါလဲ
အဲအခွန်ကတော့ incentive ကတော့ပြီးတာတခုပဲဒုတိယချက်ကတော့ရန်ကုန်တိုင်းဆင်ရဖို့အဓိကကြာဟိုကဒီဘားအတွင်းနဲ့ကားတွေရန်ကုန်တိုင်းဆင်မရဘူးပေါ့ရန်ကုန်တိုင်းဆင်ယူမယ်ဆိုရင်ကျွန်တော်ကရန်ကုန်ရေအောင်တစ်စီးကိုဝယ်ပြောမှာအစိုးရကပ်ပြီးတော့ရန်ကုန်ရေအောင်ပါမစ်ဆိုတဲ့ဟာနဲ့ကျွန်တော်ကဒီရန်ကုန်တိုင်းဆင်ရတယ်လက်ရှိတဲ့အနေဆုံးဘာဝင်သိန်း150ဒေါ်လာ1000နီးပါးလောက်ကျွန်တော်ကုန်များသိရှိဒီဒီမှာထုတ်လုပ်တဲ့ကားတွေကဒီရန်ကုန်ဆင်ရရတဲ့ကြောင့်မလို့အဲ့ဒီ incentive တော့ရတော့ဘူးနော်
ဒီတွင်းမှာတက်ဆင်ထုတ်လုပ်နေတာဘယ်နှစ်ခုလောက်ရှိပါပြီလဲ
တက်ဆင်ထုတ်လုပ်ဖို့လုပ်နေတဲ့ကုန်ကြီးကတော့10ခုဒေါ်လာရှိတကယ်တမ်းတက်ဆင်ထုတ်လုပ်နေရတော့ကျွန်တော်ကဟို Suzuki ရှိတယ်နောက်တစ်ခါ Nissan ရှိတယ်နောက် Kia ရှိတယ် Honda ရှိတယ်နောက် Ford ရှိတယ်နောက်တစ်ခါလီဖန်ဆိုတဲ့ဒီဘရန်ရှိတယ်။နောက်ကျွန်တော်တို့စိုးရီဆိုနော်။ဒါဆိုတော့အကြမ်းရင်းဒီ market ထဲမှာ
တကယ်ထုတ်လုပ်နေရတာ9ခုလောက်ရှိဟိုကြံတဲ့ကားအချို့ဟိုဟာရော MNC တင်ထားတဲ့ဟာရှိတယ်နောက်ပြီးခဲ့တဲ့ရပိုင်းမှာလည်း SE Auto ဆိုပြီးတော့မှ body painter ပေါ့သူကတော့ bus ကားတွေ body paint လုပ်တာရှိတယ်နောက်ထပ်လုပ်ဖို့လုပ်နေရတော့ဒီ bus ဆိုဖို့တော့လုပ်ဟု
တ်
နောက်ကျွန်တော်မြင်တော့ကြံတဲ့တရုတ် brand တွေလည်းထပ်ပြီးတော့မှဒီလင်းထုတ်လုပ်ဖို့တွေအခုတော့ပို့ပြီးတော့မှစီစဉ်လာကြတာတွေ့
ဒီပြည်တွင်းမှာဒီ motor car ဒီတက်ဆင်ထုတ်လုပ်တဲ့အခါရောက်တော့အလုတ်ကင်ဖန်တီးပေးနိုင်မှုပေါ့လေအရင်ကလုံးဝမရှိရတဲ့ဆိုင်တော့ရှိလာတာပေါ့ဒါပေမဲ့ဘယ်လောက်လောက်ရှိပါသလဲရှင
်ကျွန်တော်တို့ကဘာလဲပြောလေဆိုင်ရုံတစ်ခုဆိုရင်ဟိုဆူဆူကြီးတို့ကြီးတဲ့ဆိုင်ရုံဆိုရင်တော့လုံးသမား200ကျော်လောက်ရှိတာပေါ့နော်ဂျပန်လူမျိုးကတော့ management level မှာ400ယောက်ပဲရှိတယ်ဟိုတန်းနဲ့ကျွန်တော်တို့ဆိုင်ရုံဟိုထုတ်လုပ်မှုမများတဲ့ဆိုင်ရုံဆိုတော့အများဆုံးတော့100ကျော်လောက်တော့ရှိနေကြပါဘူးအလုတ်ကင်ခွင့်လန်းတော့ပုံကြီးကျွန်တော်ရှိလာနောက်ဒုတိယချက်ကရေးကြည့်တာကျွန်တော်တို့တိုင်းပြည်မှာဟိုအင်းနေရာနဲ့ပတ်သက်ပြီးဒီ R&D တို့ဟာမျိုးစက်မှုတက်ကတူတို့နီးပညာတက်ကတူတွေရှိတယ်။အဲဒီမှာဒီအော်တိုမိုဘိုင်းနဲ့ပတ်သက်တဲ့ဘွဲ့တွေရတာရှိတယ်။မက်ကနီကယ်ရတာရှိတယ်။အဲဒီလူတွေကနေတော့ဘာမှလုပ်စရာမရှိဘူး။သူက workshop မှာသွားလုပ်နေတယ်လို့ကြား workshop ကလည်းတကယ်တမ်းကျတော့မလုပ်ရှင်ရဘူးပေါ့နော်။အဲ့တော့သူတို့အတွက်ကဘာပဲပြောကျွန်တော်တို့ကတက်တဲ့ပညာနဲ့အခုလိုကားဆဲုံတွေပေါ်လာတဲ့အတွက်ကြောင့်မို့သူတက်တဲ့ပညာကိုအသုံးချတဲ့နေရာလေးရတာတော့မြင်တော့ကျွန်တော်တို့မြင်တာတော့ဒါလည်းဘာပဲပြောကျွန်တော်တန်းကြီးတွေလားလားကောင်းတော့အော်လက်ရှိကတော့ SKD ဆိုတော့ကျွန်တော်တို့ကအများကြီးတော့လူမလို့သေးဘူး။တော့ကျွန်တော်အစိပ်ပိုင်းတွေကိုပြပအတင်းတွင်းတဲ့ဟာမျိုးရှိရပါတော့နော်။နောက်တစ်ခုရဆင့်သွားရင်ကျွန်တော်တို့က CKD ခေါ်တဲ့ Complete Note တော့ဆိုရင်လောက်ကင်ခွင့်လန်းပုံများလာမယ်။နောက်တစ်ဆင့်သွားရင်ကျွန်တော် Localization ဆိုရယ်ကျွန်တော်ပြင်းထုတ်ပစ္စည်းတက်ဆင့်ထုတ်လုပ်မယ်ဆိုရင်တော့ကျွန်တော်အတိုင်းပြရပို့ပြီးတော့မှဒီ Auto Industry ကပုံပြီးဖွင့်လို့လာမယ်။လောက်ကင်ခွင့်လန်းပုံပြီးများမယ်။နည်းပညာကူးကြောင်းမှုများလာမယ်လို့မြင်ပါတယ်။
ဆရာနောက်တစ်ခုကဈေးကွက်ထဲမှာရောက်တော့အရင်ကတော့ဒါဂျပန်ကားဟောင်းနေအဓိကလာကြမယ်ထင်ပါတယ်ဆိုတော့အခုကားသစ်တွေထိုးဖောက်တဲ့နေရာမှာရောဈေးကွက်အကျိုက်ဘယ်လိုရှိပါသလဲရှင
်ဈေးကွက်အပြောင်းလဲလာပါဂျပန်ကားဟောင်းနေရာကျွန်တော်ဟို2018ခုနှစ်ကစပြီးကျင်းနေမှာပြီတော့2019ဆိုအရင်တော့အတွင်းခဲ့တဲ့ဂျပန်ကားဟောင်းနေဖြစ်တယ်အဲဂျပန်မှာလည်းယူရွှေတဲ့အပြင်ဘမာဘီမှာလည်းတခါဒုတိယအကြိမ်ဘမာဘီမှာတုံးထားတဲ့အဟောင်းဖြစ်တဲ့ဟာတွေဈေးကွက်ထဲမှာလဲနေတော့ကားရည်ကျုံကားရည်ကတော်တော်ဒီဟိုစုပ်တဲ့အနေအထားမျိုးရှိလာတာမဟုတ်နော်ဒီထဲမှာလည်း၄-၅နှစ်တုံသွားတဲ့ကားတွေဖြစ်တယ်။ဟောရန်ကုန်တိုင်းဆင်းရလုံးရဲ၄နှစ်ကျော်ပြည်တာအဲ့တော့ကားအောင်စီးမဲ့လူချိုးရတာအဟောင်းကြီးပြန်လည်ရင်ဟာကိုညှိဝေးလာတယ်မဟုတ်တော့မလို့ကားအစ်စ်ဘက်ကိုကျွန်တော်ပူပြောင်းလာတယ်။နောက်ဒုတိယချက်ကကားအစ်စ်တွေကလည်းဒီထဲမှာထုတ်လုပ်တဲ့အတွက်ကြောင့်မလို့ဈေးနှုန်းသက်သာတဲ့အနေအထားရှိတာ။အဲ့ကြောင့်မို့ကျွန်တော်တို့မြင်တာကလက်ရှိလူတွေရဲ့ဘိုင်းဆက်မှာတော့ကားအစ်စ်လေးဘက်ကိုလေးလေးပူပြောင်းလာတယ်လို့မြင်ပါတယ်။
ခုကဒီကားအစ်စ်တွေမှာဒီဘက်နိုင်ငံတွေမှာတော့ဟိုဘမ်ပါတူဘမ်ပါဟိုအာမခံပေးတဲ့ဟာမျိုးမိုင်လိရှ်ဘလောက်ထိအောင်အာမခံနဲ့9000ထိအောင်ထိဟိုပြက်သမျှအကုန်ပြင်ပေးတဲ့အာမခံနဲ့ဆိုတဲ့ဟာမျိုးတွေရှိကြပါတယ်အဲ့ဒီတည်းကကားအစ်စ်ဈေးကွက်မှာရောဒီလိုအာမခံချက်မျိုးရှိပါသလား
ဟုတ်ကဲ့ကျွန်တော်ကားအစ်စ်အားလုံးဒီပါလို့ခုနဆရာမပြောတဲ့ဒီလိုတသိန်းနဲ့ဒီ3နှစ်အာမခံပါပါပုံမှန်စစ်ဆေးတဲ့အခါမဲ့စစ်ဆေးတာ1 month 6 month 1 year and really the shoe
အခုအဲ့တော့ဈေးကွက်အကြိုက်ကတော့အစ်စ်ကိုပို့ပြီးတော့ကြိုက်လာတဲ့အစ်စ်ဘက်ကိုပို့ပြောင်းလာတဲ့တိတာတဲ့အနေအထားမျိုးရောရှိပါလားဆရာ
ဟုတ်ကဲ့ခုန2018မှာအစ်စ်ဈေးကွက်လောင်းဝါနှစ်ဆတက်လာ 100%
ဟုတ်ကဲ့အဲ့ဒါအဟောင်းလုံးဝမဝင်တော့လို့လား
အဲအဟောင်းကလည်းခုနဟိုညာမောင်းတင်လင်းဝင်ပြုတော့ကျွန်တော်တို့ကကြိုက်တာလဲဗမာရဲ့ကြိုက်တဲ့အဟောင်းဆိုတာဂျပန်ဒိုမက်စစ်ယူစခုပဲကြိုက်တာကျန်တဲ့ကားတွေကိုကျွန်တော်တို့အတိတ်မှာကြိုက်ကြအောင်အဲဒီဟောင်းတင်တဲ့ကညာဘောင်းကတင်ပြီးပြေးကြတဲ့တစ်ချက်ပေါ့ဒုတိယအချက်ကတော့ရန်ကုန်လမ်းဆင်းပြေးကြတဲ့တို့ကြောင့်ကိုရန်ကုန်လမ်းဆင်း၄နှစ်လောက်ကပြေးကြတာရှိတယ်။ဒါပေမဲ့အရင်သုံးမဲ့ဆိုရင်ခုနကတော့ခုနရှင်းတာတို့ကဒုတိယ50ထပ်သုံးရမယ်ဒီကြောင်ပေါ့အဲဒီကြောင်နေကြောင်ဖြစ်တယ်။နောက်တစ်ချက်ကတော့ဒီပြည်ထဲမှာထုတ်လုပ်တဲ့ကားတွေရဲ့ဒါလည်းပို့ပြီးတော့မှအရေးအတွက်များလာတယ်။ Agency ကပူကောင်းလာတယ်သူတို့ရဲ့ service ပူကောင်းလာတယ်အဲ့ဒီချက်တွေကြောင့်ကျွန်တော်ရန်ကုန်မှာသုံးဆမှုကိုရလာတာ
မတ်တင်ကြိုက်တင်ဆက်ခဲ့တာပါဂုတကတုတဆုံလင် American တခွင်ကိုနားဆင်ကြရပါဦးမယ်ကိုအောင်အောင်ကတင်ဆက်ထားပါတယ်ခင်ဗျာ
ဆိုတော့မက်ကင်တူဒူဝင်းကအမေရိကမှာဒီဖူးဘရိုက်ပညာတော်သင်ဆုနဲ့လာပြီးတော့ကျောင်းတက်သွားတာပေါ့ဆိုတော့ဘယ်ကျောင်းမှာတက်တာလဲအဓိကဘယ်ဘာသာရပ်ကိုလေ့လာခဲ့လဲဆိုတော့အရင်ဆုံးစပြီးတော့ပြောပြပေးရလား
Fulbright SLT program နဲ့ပေါ့ Foreign Language Teaching assistant program နဲ့ Northern Illinois University မှာကိုလာလာရောက်ခဲ့ရတာဖြစ်ပါတယ်။အဲ့ဒီ program အရတော့ကျမတို့က semester တစ်ခုမှာ graduate course နှစ်ခုယူလို့ရပါတယ်။ကိုစိတ်ဝင်စားတဲ့ဘာသာရပ်တွေယူလို့ရပါတယ်။အမေအဲ့ထဲကတခုကတော့ American Studies နဲ့ပတ်သက်တာဖြစ်ရပါမယ်။ဆိုတော့ကျမပထမ semester မှာကတော့teaching methodology ရဲ့ second language acquisition ကိုယူပါတယ်။နောက်ဒုတိယ semester မှာကတော့social psychology နဲ့ now ethnic American literature ကိုယူပါရှင
့်။ Fulbright ဒီပညာတော်သင်ဆုအစီအစဉ်ရောဟိုဘလောက်ကြာပါလဲ
။ဟုတ်ဒီ program က6လကြာပါရှင့
်။ဆိုတော့6လကြာရဲဆိုတော့ဒီခုနကပြောသွားတဲ့ subject တွေပေါ့လေဆိုတော့အဲ့ဒီမှာကအဓိကဟိုဘလို့အကြောင်းအရာတွေကိုသင်ပေးတာပါလဲ
။ကျောင်းသားအနေနဲ့တက်ရတဲ့ဒီမှာကတော့ခုနပထမ semester မှာကျမဒီသင်ကြားရေးနည်းလမ်းအနေနဲ့ပတ်သက်ပြီးတော့ဟိုနည်းလမ်းအမျိုးမျိုးကိုသင်ရပါတယ်။နောက်တစ်ခုကနောက်ပါတာရဲ့တစ်ခုကကြတော့ဟိုဒီဒုတိယပါတာစကားကိုကျောင်းသားတွေဘလို့တက်မြောက်နိုင်စွမ်းရှိတဲ့အဲ့ဒါကိုဟို theory တွေနဲ့ဟိုပါတာတွေကရဲ့ဟိုအခွဲတစ်ခုပေါ့နော်ဆိုတော့ဘာသာပြန်လာနဲ့ပတ်သက်တဲ့အကြောင်းအရာတွေဒီကျောင်းသားတွေဘယ်လိုသင်ဘယ်လိုသင်ကျမ်းစာပြလဲဆိုတဲ့ဟာပေါ့မှာဟိုလေ့လာရပါတယ်ဒီလိုအနေနဲ့နောက်ဒေတာတွေနဲ့လေ့လာရပါတယ်အဲ့ဒါကတော့ကျောင်းသားအနေနဲ့ပါနောက်ဆရာအနေနဲ့ကျတော့ကျွန်မ teaching assistant အနေနဲ့လက်ထောက်ဆရာအနေနဲ့ကတော့ဒီ NIU ကကျောင်းသားတွေကိုဒီအခြေခံဆက်ပုံမှန်စာပြင်နေရှိတော့ကျွန်မလက်ထောက်ဆရာအနေနဲ့လုပ်ရတယ်တကယ်သင်ပေးတဲ့ဟိုprofessor ရှိပါတော့မခရှိပါတယ်ဒါပေမဲ့ကျွန်တော်တို့ကိုယ်ရပါတယ
်ဒီ scholarship အစီအစဉ်နဲ့ဒီမှာကျောင်းလာတက်တယ်ဆိုတဲ့အခါကျတော့ scholarship ကရောဒီကိုယ့်ရဲ့နေမှုထိုင်မှုနောက်ပညာရေးဈေးအတွက်ဘယ်လိုပုံစံမျိုးထောက်ပံ့ပါလဲ
โอเคဒီ social affordability program ကတော့သူကကျောင်းတကျောင်းချင်းစီနဲ့မတူတဲ့ဟို contract တွေရှိတယ်ပေါ့နော်ဒါပေမဲ့ NIU နဲ့ကျတော့ကျွန်တော်တို့ကိုပါစီစဉ်ပေးလဲဆိုရင်ဟိုမြန်မာဆိုင်ကနောက်ပြီးတော့စာတောက်ကကျောင်းဝတာဝန်ယူပြုစုပေးပါတယ်။နောက်ပြီးတော့ဒီ US Department ကကျတော့ဒီဘီပေါ့နော်။အားကြီးကတော့ကျမတို့ရဲ့ခီးသွွားလာစီးရေးကြီးနောက်ပြီးတော့ကျမကြီးအာမခန်နောက်လိုအပ်တဲ့လာစဉ်၆ပိုင်းရှိဆိုင်ရစာတန်းကြီးအဲ့ဒါကြီးအကုန်လုံး၆ပိုင်းလေးပါရှင်။အဲ့တော့ဟိုအပြည့်အဝရတဲ့ကောင်းရွှေတွေပြောလို့ရပါရှင
်။ Illinois မှာနေတဲ့အခါကျတော့ဟိုဗမာနေဖြစ်ပါလေ
အဲ့တော့ကျွန်တော်တို့ဟိုအဆောင်မှာပဲနေပါရှင်ဟုတ်ဗမာနေတော့မနေရပါဘူးဟိုဟာရောက်ခဲ့ရတော့အဆောင်မှာကျောင်းသားတွေအဆောင်မှာပဲနေရပါတယ်ပြီးတော့ဟိုအဲ့အဆောင်နဲ့ကျွဲပြီးတော့ဖန်ထားတဲ့ဒီကျင်းကြောင်းတော့မဟုတ်တော့ဘူးဟောမှာဟိုစားဖို့ကြွဆီကုန်ပြီးထားပါတယ်
ဆိုတော့အခုယူတဲ့ဟာကကြတော့ညီမဒီ cultural exchange program လို့ပြောလို့ရလား
ဟုတ်ကဲ့ပြောလို့ရပါတယ်ဘာလို့လဲဆိုတော့ဒီ program မှာသူရဲ့အဓိကဟိုပါဝင်တဲ့လူတွေဆောင်ရရမယ်အဓိကအခန်းကဏ္ဍ၃မျိုးပါဆက်ရအဖြစ်ရောနောက်ပြီးတော့ကျောင်းသားအဖြစ်နဲ့ရောပြီးတော့ဒီ cultural ambassador အနေနဲ့ရောပါဝင်တဲ့အကြောင်းမျိုးအလုပ်ပြောလို့ရပါရှင
်ဆိုတော့အဓိကပေါ့လေအမေရိကမှာအခုလိုလာပြီးတော့ဒီကျောင်းတက်တဲ့အခါကျတော့ဒီမတူတဲ့ယဉ်ကျေးမှုတွေကြားထဲမှာပေါ့လေဆိုတော့ဒီဘာတွေကိုဟိုသတိထားမိပါလဲ
မတူတဲ့ယဉ်ကျေးမှုကြားမှာဆိုရင်တော့ဒီUS ရောက်တဲ့အခါမှာသူတို့အလုပ်လုပ်တာနဲ့ပတ်သက်လို့ရှင်တော့သူတို့ဟိုပို့ပြီးတော့ဟို professional ဆောင်ကြတာတွေ့ရတယ်။နောက်သူကကုညီပေးတတ်တယ်ပေါ့နော်။ကျွန်မရောက်တဲ့ဒီ NIU ရှိတဲ့မျိုးကလူကဟိုဖော်ပြကြတယ်၊ကုညီကြတယ်။အာနောက်တစ်ခုမတူတာကတော့ဟိုသူကဟိုအကူအညီမပေးနိုင်ဆိုလို့ရှင်မပေးနိုင်ကြအောင်ပြောဖို့အဲ့လိုမျိုးဝင်မလို့တက်ကြတာပေါ့နော်။ဟိုတိုင်းလိုက်ပြောကြတယ်ပေါ့။certified ပြီးတော့ပြောရဲ
အာမျိုးရှိပါတော့ communication ကိုပြီးတော့ဆုံးကြည့်တက်ကတူမှာဟိုမြန်မာဘာသာစကားလည်းသင်ပေးရတယ်ဆိုတော့အဲ့ဒီမှာရောဟိုကိုပြန်သင်ပေးရတဲ့ကျောင်းသားတွေကဘယ်လောက်ရှိပါလဲ
အဲ့ဒီမှာကျွန်မသင်ရတဲ့အကျန်းကအခြေခံအစုံပေါ့နော်ဆိုတော့ကျောင်းသားကကျန်းမြ14ရက်15ရက်ဟို30ကျော်ကနေ14ရက်15ရက်လောက်ရှိပါတယ်ရှင
်သူတို့ကရောဟိုအဓိကဟိုဘာကြောင့်ဒီမြန်မာဘာသာစကားကိုသင်ကြတာပါလဲ
ဟုတ်ကဲ့သူတို့ကသူတို့အတူတူရဲ့ဘာသာရပ်တွေလည်းမတူကြဘူး။အတန်းတွေလည်းမတူကြဘူးပေါ့နော်။သူတို့ရဲ့ဒီလိုအပ်ချက်အတန်းလိုအပ်ချက်တခုရမှာဘာသာစကားပြင်ရလိုအပ်ချက်ပါပါတယ်။ဆိုတော့တခြားဘာသာစကားတွေလည်းရှိပါတယ်။နောက်ပြီးတော့ဒီတက်တိုမှာဆိုလို့ရှိရင်ဒီအရှေ့တောင်အာရှဘာသာစကားတခြားဖိလစ်ပင်းတို့၊ထိုင်းတို့၊အင်ဒိုနီးရှားတို့အဲ့ဘာသာစကားတွေလည်းရှိပါတယ်။အဲ့တော့ပြီးတော့နောက်တစ်ခုကအကြောင်းမှာကဒီအရှေ့တောင်အာရှနဲ့ပတ်သက်တဲ့ scholarship တွေလည်းပေးပါတယ်ဒီဘာသာစကားသင်ယူမှုအတွက်ဆိုလို့ရှိရင်ဒီကဒီရှိတော့အရှာကျွန်မချင်းဒီ certification language တွေတခြားကြောင့်လည်းတက်တော့ပို့ပြီးတော့သင်ယူတာမှုပုံမှန်လို့ထင်ပါတယ
်ဒီမှာသင်ကြားခဲ့တဲ့သင်ယူခဲ့တဲ့ဟာတွေကိုဗမာပြည်မှာပြန်ပြီးတော့လက်တွေ့အသုံးချနိုင်မယ်ဆိုပြီးတော့စဉ်းစားထားတာမျိုးရှိပါလေ
ဟုတ်ကဲ့ရှိပါတယ်ကျွန်မအခုပြန်ရောက်တဲ့အခါမှာကျွန်မအရင်လုပ်ခဲ့တဲ့လောလောကေကြောင်းကိုပြန်လာမှာဖြစ်ပါတယ်အဲဒါကဟို language center တခုပါဆိုတော့ဟိုဘက်မှာကကျွန်မမြန်မာဘာသာစကားသင်ရတဲ့ဆိုပေမဲ့ဘာသာစကားသင်ကြားရတဲ့သဘောတဘာဝချင်းအတူတော့အတူတူပဲဖြစ်တယ်နောက်ပြီးတော့ဟိုဘက်မှာဆရာဒီလက်ဆောင်ဆရာအနေနဲ့လုပ်ခဲ့ရတဲ့အတွက်ကြောင့်မလို့အဲဒီဘက်ကစနစ်တင်နောက်ပြီးတော့ဟိုပညာရေးသဘောတဘာဝတွေကိုလေလာကြည့်ရတော့အဲ့ဒါလေးကိုကိုယ့်ရဲ့အတန်းမှာကြားမှာပြန်ပြီးတော့အသုံးချနိုင်လို့မှာလည
်းနောက်ထပ်ကညီမဘာတွေထည့်ပြီးတော့ပြောချင်ပါသေးလဲ
အဓိကကတော့ဒီ social equity program ကိုပေါ့နော်သူကကုလစီစဉ်ဖြစ်တယ်ဆိုတော့ဒါနဲ့သူကသူ့ပေးတဲ့ program တော့မဟုတ်ဘူး master program တော့မဟုတ်ဘူးဒါနဲ့ဒီကုလကဒီကုလစီစဉ်မှာပါဝင်ရပြီးတော့တကယ်ကျက်တူရင်းမှာလဲကိုကိုတိုင်းလဲ graduate study မှာသင်ပြင်ရရဲ့နော်ကိုရဲ့မိခင်ဘာသာစကားကိုလည်းပြန်ပြီးတော့မျှဝေပေးရတယ်အဲ့ဒီဒီပဝန်းကျင်မှာရှိရပေါ့နော်မတူညီရဲ့ရင်ကျေမှုတွေမှာဒီလူကျေမှုအစီအစဉ်တွေမှာလည်းအများကြီးပါဝင်ပေးရတဲ့အတွက်ဒါတကယ်ကိုကောင်းတဲ့ဟိုအတွေ့အကြုံတစ်ခုဖြစ်ပါတယ်ဆိုတော့ဒီinventory ဆိုတဲ့ guys ရဲ့ SMI အနေနဲ့ဒီပြည်ကအလုံးစိတ်ရတဲ့အားနဲ့ရှာကြည့်ကြည့်
ကိုအောင်စီစဉ်တင်ဆက်ပေးနေတဲ့သုတဆောင်လေအမေရိကန်တခွင်ကိုနားဆင်ကြကြရတာပါဒီစီစဉ်ကိုတောက်ကြနေညမှာအစ်စ်ထုတ်လွှင့်ပေးပြီးအခုလိုအင်္ဂလိပ်မနက်မှာလည်းပြန်လည်ထုတ်လွှင့်ပေးနေပါတယ်အခုမနက်ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနအိစီစဉ်အစအဆုံးကိုမနက်၈နာရီကနေ9နာရီအထိ light to meter 16 light to meter 19နဲ့ light to meter 14တို့ကနေပြန်လည်နားဆင်နိုင်ပါတယ်ဒီကနေ့မနေ့ဖက်အစီအစဉ်အဆုံးမသက်ခင်မှာမြန်မာနဲ့ဒေတာအတွင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြေညာပေးပါမယ
်ဗြိတိန်နိုင်ငံကိုတောင်းရုံနေတဲ့ American သမ္မတဒေါ်နယ်ထရမ့်ကိုတနင်္လာနေ့မှာဗြိတိန်ဘုရင်မကြီးကဘတ်ကင်ဟမ်နန်းတော်ထဲမှာဂုဏ်ပြုညစာစာပွဲနဲ့တက်ချင်းအခမ်းကျပြီးဘုရင်မကြီးနဲ့အတူချင်ရော်ဖိလစ်မင်သားကြီး Charles မင်သားနဲ့ချင်ရော်မင်းသားဝီလျံနဲ့ကျင်ရော်တို့လည်းတက်ရောက်ခဲ့ပါတယ်။ဒီညစာစာပွဲကိုသမ္မတထရမ့်ရဲ့အသားသမီး၄ယောက်လည်းတက်ရောက်ခဲ့တာပါ။ဆီးရီးယားနိုင်ငံအစ်တလီပြည်နယ်တွင်မှဘုံကျဲတိုက်ခိုက်နေတာတွေကိုရပ်ဖို့အတွက်ဆီးရီးယား၊ရုရှားနဲ့အီရန်တို့ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတောင်းဆိုလိုက်ပြီးနိုင်ပိုင်းအတွင်းမှာပဲဆီးရီးယားအစိုးရတပ်ဖွဲ့တွေကနိုင်ငံရဲ့အနောက်မြောက်ပိုင်းကဈေးတစ်ခုပေါ်ကိုဘုံကျဲပြီးတိုက်ခိုက်ခဲ့ပါတယ်။ဒါကြောင့်အနည်းဆုံးအရတား၄ဦးသေဆုံးခဲ့ရပါတယ်။သုံးရကြချစ်ကြည်ခီးစဉ်ဖြစ်နေချိုက်သမားနိုင်ငံကိုရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာတနင်္လာနေ့မှာချိုက်ဝန်ကြီးချုပ်နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီကနေ့အင်္ဂါနေ့မှာတော့ချိုက်နိုင်ငံချိုင်းဝန်ကြီးနဲ့နန်းနက်စာအတူစားပြီးတဲ့နောက်မှာချိုက်မြန်မာနှစ်နိုင်ငံစီးပွားရေးညီလာခံကိုခေါင်းဆောင်နှစ်ဦးစလုံးတက်အောင်မှာပါ။ဒီနောက်မှာချိုက်သမားနဲ့ဒေါက်ဆန်းစုကြည်တွေ့ဆုံဖို့ရှိပြီးတော့မြန်မာတန်ယုံဖွင့်လှစ်ဖွဲ့အခမ်းအနားကိုတက်ရောက်ဖို့ရှိပါတယ်။ဗုဒ္ဓဖူးနေ့မနေ့မှာတော့ဟန်ဂေရီနိုင်ငံကိုအလုတ်ခီးစဉ်ဖြစ်တဲ့ဒေါန်ဆန်းစုကြည်ဆက်လက်ထွက်ခွာမှာဖြစ်ပါတယ်။ 5G ခွင့်ရတွေတည်ထောင်မှုအတွက်လုပ်နေတဲ့ဥရောပမဟာမိတ်တွေအနေနဲ့လုံခြုံရေးဆိုင်ရာအန္တရာယ်ရှိတဲ့တရုတ်ဆက်သွယ်ကုမ္ပဏီ Huawei ကိုသတိထားဖို့အတွက် American ပြည်ထောင်စုကထပ်မံသတိပေးလိုက်ပါတယ်။ American နဲ့လုံခြုံရေးဆိုင်ရာထိပ်တန်းနှိဝယ်အချက်လက်တွေမျှဝေသုံးစွဲနေတဲ့ဥရောပမဟာမိတ်နိုင်ငံတွေအနေနဲ့အန္တရာယ်ရှိတဲ့ Huawei ကုမ္ပဏီရဲ့ကွန်ရက်ကိုမတုံးကြဘူးအမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောကြားခဲ့တာပါ။တ
ောက်ကြနေမဲ့ခင်ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြေညာပေးခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရေးမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ်။ကျွန်တော်ကတော့ရမထုံပါ။ဒီကနေ့ညနေပဲ6နိုင်ခွဲကနေ9နိုင်အထိထုတ်လွှင့်မဲ့အစီအစဉ်တွေကို Line to Meter 19 kHz 1.683 ည Line to Meter 19 kHz 15965လိုက်လို့ meter 25 kHz 7965တို့ကနေအတန်းလှည့်ပေးမှာဖြစ်ပါတယ်။ VOA ကိုနားဆင်နေအတွက်ကျေးဇူးအထူးတင်ရှိပါတယ်ခင်ဗျာ။
This program has come to you from the Voice of America, Washington.